to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA America တိုင်းရဲ့2020ပြည့်နှစ်မတ်လ22ရက်တင်းငွေနေနေမနေ့ကအစီအစဉ်တွေကို American Media House Washington DC မြို့တော်ကနေလိုင်းတူမီတာ32.40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြလို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ရဲမထွန်ပါသတင်းတွေမကြေညာမီမှာမကြာခင်တင်ဆက်မဲ့သတင်းလွှာတွေအကြောင်းပထမဆုံးမိတ်ဆက်ပြောပြချင်ပါတယ်ခင်ဗျာ
San Francisco နဲ့ Toronto ပေါ်တော့ဟာတော့ China Airlines နဲ့ပါနေပြီးကြည့်သေးတယ်ဟာသွားလို့ရပြီလားဆိုတော့ရန်ကုန် flight က okay လေး
မြန်မာနိုင်ငံကဆက်ရောက် visa ပိတ်ပင်လိုက်တဲ့အတွက်မြန်မာအွယ်ပွား American နိုင်ငံသားတချို့ခီးလန့်ခုလန့်မှာပြင်မိနေကြတဲ့အကြောင်းဆက်သွယ်မေးမြန်းချက်ကိုမကြာခင်နားဆင်ကြပါမယ်ဒါအပြင် American ကပြည်နယ်အချို့မှာလုပ်ငန်းတွေအားလုံးနှိပါရပ်ဆိုင်းလိုက်ပြီးမြဲလေ Indiana ပြည်နယ်ကမြန်မာတချို့အလုပ်ဆင်းနေရသေးတာကြောင့် virus ကူးစက်မှာစိုးရိမ်နေကြတဲ့အကြောင်းသတင်းတွေကိုတင်ပြပေးသွားပါမယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံဒေသစုံကလူမှုအခြေအနေမျိုးစုံကိုကြားရမယ့်ဒုအတန်အစီအစဉ်နဲ့အတူစနေညတိုက်ရိုက်လေလိုက်ပြန်လည်ထုတ်လင့်ချက်တွေကိုနားဆင်ကြမှာဖြစ်ပါတယ်။ဒီသတင်းလွှာတွေမတိုင်ခင်တော့တင်းငွေတွေနေမနဲ့ထိတ်တန့်ရောက်နေတဲ့သတင်းကိုကြီးညာပေးပါမယ်ခင်ဗျာ။ကဖျားယောဂဆေးကိုပရိဇီဝဆေးနဲ့ရောစပ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်တဲ့ COVID-19 ယောဂစံသက်ကုသတာကိုအများဆုံးစတင်လှုပ်ဆောင်တော့မယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကကြေညာလိုက်ပါတယ်။စနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုကြေညာလိုက်တာပါ။ပြည်ထောင်နိုင်ငံမှာအဲ့ဒီလိုဆေးနှမျိုးပေါင်းစပ်ပြီးယောဂကုသပေးခဲ့တဲ့အလားအလာကောင်းတွေတွေ့ခဲ့ရပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကိုမိုကစိုးရင်ရတဲ့အခြေအနေရှိတဲ့လူနာတွေအများအပြားရှိနေတယ်လို့ကျမကြီးဝန်ထမ်းတွေကလည်းအသေးအတန်ဖြစ်နေတဲ့လူနာတွေကိုဒီဆေးနဲ့ကုသပေးဖို့ဝန်မလဲကြဘူးလို့ပြောပါရတယ်။ဒီဆေးတွေရတာနဲ့တပြိုင်တည်းဆေးရုံတွေနဲ့ရောဆရာဝန်တွေလူနာရှင်တွေကပါတိုင်ပင်ပြီးအသုံးပြုသွားမှာဖြစ်တယ်လို့အခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းစောင့်ကြည့်သွားမယ်လို့ကိုမိုးကပြောပါရတယ်။American သမ္မတ Donald Trump ကလည်းဒီဆေးနှမျိုးရောစပ်အသုံးပြုတဲ့အလားအလာနဲ့ပတ်သက်ပြီးတကယ်အပြောင်းအလဲကြီးတစ်ခုဖြစ်လာစေလိမ့်မယ်ဆိုပြီးလူတွေကိုဆွဲဆောင်ပြောဆိုထားခဲ့ပူပါရယ်။နယူးယောက်ပြည်နယ်ဟာ American နိုင်ငံမှာ Coronavirus ရောဂါကူးစက်မှုတန်းအများဆုံးခံနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးစနေနေ့အစောပိုင်းထိကူးစက်မှုပေါင်း10,000ကျော်ရှိနေခဲ့ပါရယ်။ Coronavirus ရှိမရှိ45မိနစ်အတွင်းအဖြေသိနိုင်မဲ့စမ်းသပ်ကိရိယာတစ်ခုကိုထုတ်လုပ်ဖို့ American နိုင်ငံအစားအသောက်နဲ့ဆေးဝါးကြီးကြပ်ကွက်ရေးဌာန FDA က American company တစ်ခုကိုခွင့်ပြုချက်ပေးလိုက်ပြီဖြစ်ပါတယ်။ Coronavirus ရောဂါရှိမရှိအဖြေမြန်မြန်ဆန်းဆန်းသိရမဲ့စမ်းသပ်ကိရိယာတွေထုတ်လုပ်တဲ့ California အခြေစိုက်စဖီယက် company ကအခုလိုအရေးပေါ်ခွင့်ပြုချက်ပေးလိုက်တာပါ။လောလောဆယ်အသုံးပြုနေတဲ့စမ်းသပ်ကိရိယာတွေဟာဓာတ်ခွဲကန်းကိုဆေးစစ်နမူနာပေးပို့ရတာကြောင့်အဖြေသိရဖို့ရက်ချီပြီးစောင့်ရပါတယ်။စဖီယက် company ကထုတ်လုပ်တဲ့အဲ့ဒီစံသက်ကိရိယာတွေကိုကနဦးမှာဆေးရုံတွေနဲ့အရေးပေါ်ဌာနတွေမှာအသုံးပြုမှာဖြစ်ပါတယ်။အဲ့ဒီနောက်ဆေးကန်းတွေလိုလူနာတွေကိုကုသမှုပေးတဲ့နေရာတွေမှာလည်းရယူအသုံးပြုနိုင်မှာဖြစ်ပါတယ်။စံသက်ကိရိယာတွေကိုမလကုံမှာစတင်ရောင်းချဖို့ company ကအစီအစဉ်နေပါတယ်။ Coronavirus ပြန်လာနေတာကိုတားဆီးဖို့ပြည်내နဲ့ဒေသဆိုင်ရာအစိုးရတွေကထုတ်ပြန်ခဲ့တဲ့အမိန့်တွေကြောင့် California, New York, New Jersey နဲ့ Illinois ပြည်내တွေမှာ American ပြည်သူတန်း80ကျော်ဟာအိမ်ပြန်မထွက်ကြရပါဘူး။ဒါကြောင့်ဒီသတင်းပတ်ကုန်ပြည်ချင်းရောက်ချင်မှာတော့လူကြီးစုစုပေါင်း20ရာခိုင်နှုန်းရှိတဲ့ American ပြည်သူတွေဟာအင်ပြင်မထွက်ရအမိန့်တွေအောက်ရောက်ကြရတော့မှာဖြစ်ပါတယ်။တခြားပြည်နယ်တွေကလည်းအခုလိုအမိန့်တွေထုတ်ပြန်ကြလိမ့်မယ်လို့မျှော်လင့်ခန့်မှန်းနေကြပါတယ်။ American ဒုတိယသမ္မတရုံးကဝန်ထမ်းတဦးဟာ Coronavirus ကူးစက်နေကြောင်းတွေ့ရှိခဲ့ရတဲ့အတွက်သူနဲ့သူ့ဇနီးတို့နှစ်ဦးကို virus ပိုကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးသွားမယ်လို့စနေနေ့ကအဖြစ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယသမ္မတ Mike Pence ကပြောကြားလိုက်ပါတယ်။
And while the White House doctor has indicated that he has no reason to believe that I was exposed and no need to be tested, given the unique
ကျွန်တော်အနေနဲ့ virus ပိုကူးစက်ခံရနိုင်ခြင်းမရှိတာကြောင့်စမ်းသပ်ဆရာမလိုပါဘူးလို့အင်ဖီရောကဆရာဝန်ကပြောပေမဲ့လည်းဒုတိယသမ္မတတူဖြစ်နေတာနဲ့ coronavirus တိုက်ဖျက်ရေးအဖွဲ့ခေါင်းဆောင်ဖြစ်တာဝန်ယူထားတဲ့သူဖြစ်တာကြောင့်ကျွန်တော်နဲ့ကျွန်တော်ဇနီးတို့နှစ်ဦးစလုံးဒီကနေ့ညနေစောင်းမှာယောဂပိုကူးစက်ခြင်းရှိမရှိစမ်းသပ်ခံကြပါမယ်လို့Mike Pence ကပြောသွားတာပါအခုယောဂဘုကူးဆက်နေတယ်ဆိုတော့ဒုတိယသမ္မတရုံးကဝန်ထမ်းဟာတင်းနာနေကဆလုပ်အင်ဖီရောကိုမလာတော့ကြောင်းသမ္မတ Donald Trump နဲ့သူတို့နှုတ်ဦးစလုံးဟာအဲ့ဒီလူနဲ့နိနိကကထိတွေ့ဆက်ဆံခဲ့ခြင်းမရှိကြောင်းလည်းဒုတိယသမ္မတ Pence ကပြောပါတယ်စနေနေ့ညပိုင်းထိ American ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ285ယောက်နဲ့ယောဂဘုကူးဆက်နေသူ14,000ကျော်ရှိနေပြီဖြစ်ပါတယ်တစ်ကမ္ဘာလုံးအတိုင်းအတာနဲ့တော့သေဆုံးသူ13,000နီးပါးရှိနေပြီးကူးဆက်နေသူရေတွက်ကတော့3,000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ထုတ်ပြီးတာ32 kHz 9335လိုက်ထုတ်မီတာ40 kHz 9689လိုက်ထုတ်မီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
few American အသံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ Coronavirus ပြန့်နှံ့နေတာကြောင့်2020ပြည့်နှစ် American သံကောင်စီးရဲအပြည့်သက်ကောက်ယူရမယ့်နေရက်ကိုနှစ်ပတ်ကြာတိုးမြှင့်ရွှေ့ဆိုင်းလိုက်ပါတယ်။သံကောင်စီးအမည်ပေးဖို့အီတန်ယာရောက်သွားရောက်တည်ပြီးမဲ့နောက်ဆုံးရက်ကိုဇူလိုင်31ကနေဩဂုတ်လ14ရက်ထိရွှေ့ဆိုင်းမယ်လို့ American သံကောင်စီးဌာနနယ်မြေကန်ရုံးလုပ်ငန်းဆိုင်ရာ Director Tim Olson ကပြောပါတယ်။တကောင်စင်းကောက်ယူရမှာနေမီကန်ယုံတွေကိုတော့နှစ်ပတ်ကြာပိတ်ပင်ဖို့ကြေညာခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတကောင်စင်းဟာလူရည်ကိုခြေခံပြီးပြည်နယ်90ကကွန်ဂရက်စ်လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆန္ဒနယ်တွေကိုပြောင်းလဲသတ်မှတ်လို့ရှိပါတယ်။ဘိုးအစိုးရကအထောက်ပံ့အမေရိကန်ဒေါ်လာ 1.5 ထရီလီယံကိုပေးအခွဲရရမှာလဲဒီတကောင်စင်းအရာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းနေထိုင်သူအားလုံးပြီးခဲ့တဲ့အပတ်ထဲက my2020census.gov မှာဒါကြောင့်ဆေးအမေစင်းပေးသွင်းနိုင်ကြပါတယ်။အဲ့ဒီလိုအမေစင်းပေးဖို့ကိုလည်းတအိမ်ချင်းစီကိုစာပေးဖို့တတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့ပါကစ္စတန်နိုင်ငံကပြပလေရင်အဝင်ထွက်ခီးစဉ်အားလုံးကိုစနေနေ့ကရပ်ဆိုင်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပါကစ္စတန်နိုင်ငံမှာသေဆုံးသူ3ယောက်နဲ့ကူးစက်မှုပေါင်း900နီးပါးရှိနေပြီဖြစ်ပါတယ်။ပါကစ္စတန်မှာတန်တရားစောင့်ကြည့်လူနာ4000ကျော်အထိရှိနေပြီးရောဂါခြေချုပ်ကျနေသူက3400ပတ်ဝန်းကျင်ရှိနေတယ်လို့အစိုးရအစိုးရအရာရှိတွေကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ပါကစ္စတန်ကစစ်လုံငါနဲ့ပုဂ္ဂလိကလေယာဉ်ခီးစဉ်တွေအပါအဝင်ပြပလေယာဉ်အဝင်ထွက်ခီးစဉ်တွေကိုနှစ်ပတ်ကြာပိတ်ပင်လိုက်တာပါကုန်တင်လေယာဉ်တွေနဲ့တန်တမာလေယာဉ်ခီးစဉ်တွေကတော့ပိတ်ပင်တဲ့အထက်မပါဝင်ဘူးလို့သမရရဲ့အမျိုးသားလူမျိုးရေးလက်တော်မိုးအီယူဆပ်ကပြောပါရယ်ရောဂါကူးစက်ခံရသူတွေနဲ့တန်တရားစောင့်ကြည့်လူနာတွေဟာရှီးယားမွတ်စလင်တွေဖြစ်ပြီးမကြာခင်ကအီရန်နိုင်ငံကိုဖျားဖူးသွားခဲ့ကြသူတွေဖြစ်တယ်လို့ပါကစ္စတန်ကျန်းမာရေးဝန်ကြီးဇဖာမစရာကပြောပါရယ်ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းမှာဖျားဖူး6000လောက်အီရန်ကပြန်လည်ရောက်ရှိခဲ့ကြပြီး9000လောက်အီရန်နိုင်ငံထဲမှာပိတ်မိတယ်လို့လည်းဆိုပါရယ်ပါကစ္စတန်နိုင်ငံရဲ့အိန္ဒိယအီရန်နိုင်ငံကကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးခံစားနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူ1300ကျော်နဲ့ကူးစက်ခံရသူထောင်ပေါင်းများစွာရှိနေပါတယ်ခင်ဗျာ Direct from Washington The Voice of America VOA ဒီနေ့ကလေးနေ့မနေ့နောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းစောင့်မတွေကိုဆက်လက်နှาศင်နိုင်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့နိုင်ငံတချို့ကခီးသွွားတွေကိုမြန်မာဆွေရကခီးသွွားလာခွင့်ကန့်သတ်လိုက်တာကြောင့်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတချို့လမ်းကူးလက်ကလှည့်ပြန်ချရပါတယ်။ဆက်ရောက်ဗီဇာနဲ့အွန်လိုင်းဗီဇာတွေကိုခေတ္တဆိုင်းငံ့လိုက်တဲ့မြန်မာဆွေရရဲ့ညွှန်ကြားချက်တစ်ကတောက်ကြံနေမှာထွက်လာပြီးစနေနေ့မှာစတင်တက်ရောက်တာကြောင့်မြန်မာနိုင်ငံကိုပြန်တမ်းမဲ့လေရင်တွေဆက်ရောက်ဗီဇာနဲ့ E ဗီဇာခီးတယ်တွေကိုတိုက်ပေလေးစိတ်မှာပဲခြံထားခဲ့တာဖြစ်ပါတယ်။ဆန်ဖရန်စစ္စကိုကနေရန်ကုန်ကိုသွားဖို့တောက်ကြံနေမှာတရုတ်လေချောင်းလိုက်နဲ့လိုက်လာတဲ့ကိုမင်းဝင်လဲတိုက်ပေလေးစိတ်မှာပိတ်မိနေပါတယ
်။ဒီကနေဆန်ဖရန်စစ္စကိုနဲ့ထွက်တော့ဘောနောဟာဟို China Airlines နဲ့ဘာနဲ့မေးကြည့်သေးတယ်ဟိုသွားလို့ရသေးလားဆိုတော့သူကရန်ကုန် flight က okay သေးတယ်ဆိုတော့ねကျွန်တော်လည်းလေမြန်ပေါ်တက်လိုက်တာဗျာတက်ပြီးတော့ဒီ Taipei လဲရောက်တော့အမနောက်လေမြန်လဲချိန်တော့သူကပြောတာဗာလဲဟိုရန်ကုန်သွားမှာဆိုရင်ねဗီဇာရှိလားဆိုတော့ကျွန်မဗီဇာလို့ business arrival visa နဲ့သွားမှာလို့ဆိုတော့သူကအော်အဲ့ဆိုရင်လည်းည few hours ago ပဲတဲ့ဟိုအကောင့်မန်ကမင်းထုတ်လိုက်တယ်တဲ့ဟိုပန်လိုက်ပြီပေါ့နော်ဗီဇာတွေတဲ့ဘေးမဝင်တော့ဘူးလို့ဆိုတော့ကျွန်တော်လည်းမသိဘူးလို့ညလေးလေးဟိုတက်ခတ်နေတော့မေးတော့ okay သေးတယ်ပေါ့နော်အဲတက်လို့ရမလားဗာညာမေးတော့ဘေးမဝင်တော့ဘူးလို့ဆိုတော့အဲတော်တော်ဒုက္ခရောက်သွားအเจ้าမှာဟို12နာရီလောက်ဆောင်အောင်ပေါ့နော်ဒီမြန်မောနောက်လေးမြန်ပြောင်းမှုအတွက်ဗာညာအဲ14နာရီလောက်စီးလာပြီးတော့သက်သက်မဲ့အဝေးလာပြီးတော့လို့မျိုးကြီးအလေရမှာလို့ပြန်ပြတ်တယ်ဆိုတော့တိတ်တော့အဆင်မပြေဘူးပါဟု
တ်ကဲ့
တကြာကြီးလဲဆောင်ပါပါညာဆိုတော့အခုလဲပြန်ဆင်းရင်လဲ14နာရီပြန်ပြီးရမယ်ဆိုတော့နည်းနည်းကြိုပြီးတော့ပြောလို့ရှိရင်တော့ကျွန်တော်တို့အဆင်ပြေပါတော့အခုအကြုံပြောရလို့ပြုံးဆိုင်လို့လည်းတော့ကျွန်တော်တယောက်တည်းမဟုတ်ဘူးတခြားလူတွေလည်းအများကြီးပဲလေအကုန်လုံးတဲပို့မှာတန်းစီပြီးတော့မှာတော့ဒုက္ခရရောက်ပါညာဟုတ်ကဲ့လေးမြန်မပေးဘူးမတက်တော့ဒါဗီဇာမရှိဘူးဆိုရင် E ဗီဇာရှိရဲ့လူပါညာဆိုတော့ရသေးတယ်တဲ့အဲ့အချိန်တော့ပြီးတော့ခဏလောက်လည်းနေရောအဲ E ဗီဇာပါဘန်လိုက်တယ်ဆိုပြီးတော့ဖြစ်တော့ ကျွန်တော်တော့ဟိုဒါပါ arrival visa ဆိုတော့ကျွန်တော်ပြေးမဝင်တော့ဘူးလေ
American ကနေမြန်မာနိုင်ငံကိုသွားတဲ့အခုခီးစင်မှာလှည့်ပြန်ချရမယ်သူကကိုမင်းဝင်တူတဲ့တော့မဟုတ်ပါဘူးမြန်မာနယ်ဘွား American နိုင်ငံသားတချို့လဲအထုပ်အပိုးတွေနဲ့တိုက်ပေးလေးစိတ်ထဲမှာပိတ်မိနေပါတယ်အခုလိုလေရင်ခီးစင်ပြတ်သွားတာကြောင့်လေချောင်းလိုင်းတွေကငွေပြန်အမ်းပါသလားရှင်ကိုမင်းဝင
်မရဘူးမှာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာသွားမိတော့ပါเนาะဟိုဟာလေမြန်ကန်ဆာလေမြန်ကန်ဆာတော့မဟုတ်ဘူးရဲ့ရန်ကုန် government ကသူတို့အဲ့လိုမျိုးပန်လိုက်တယ်ဆိုတော့ပေါ့နော် China Airline ရဲ့အပြစ်လည်းမဟုတ်ဘူးကသူတို့အဲ့တော့ကြပြန်ပေးလို့မရဘူးကသူတို့ကြောင်းတကယ်ချင်းတရားဆိုလို့ရှိရင် luggage တွေမှာအများကြီးပဲပါလာလေသူကိုယ်ကမှထွက်တော့ကလည်းအပူ overweight ဖို့ပေးခဲ့ရတယ်ပြီးတော့ဒီရောက်တော့ကြတော့လည်းဟိုရန်ကုန်ကိုဆက်တယ်ွားလို့မရဘူးဆိုတော့ US ကိုပြန်ဝင်ဖို့ကြနောက်တစ်ခေါက်ထပ်ပေးရတယ်ဗျာ overweight luggage တွေအဲ့လိုမျိုးနှစ်စာချောင်းချက်ရတယ်ပြီးတော့လေမြန်လက်မှတ်ကလည်းအဆုံးပေါ့နော်
American ကနေမြန်မာနိုင်ငံကိုအသွားလမ်းကူးလတ်မှာရောက်နေသူတွေထိုင်းနိုင်ငံကနေတဆင့်တန်ယုံဗီဇာလျှောက်ထားဖို့ကလည်းမလွယ်ကူတဲ့အခြေအနေဖြစ်တယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းကော်မတီကဦးသက်လွင်တိုးကပြောပါတယ်
။အဲထိုင်းကို divert လုပ်ပြီးတော့ထိုင်းကိုဝင်ပြီးတော့ဗမာတန်ယုံမှာယူရင်တော့ရနိုင်တယ်။ဒါပေမဲ့ထိုင်းကိုဝင်ဖို့ကနံပါတ်1က health declaration လိုပါပြီ။အဲနံပါတ်2ကဟိုဟာလိုပါပြီ။အဲဟိုပေါ့ insurance ပေါ့သတိန်းလာမတော့လဲသတိန်း coverage ဖြစ်တဲ့insurance ပေးရမယ်ဆိုတော့သူတို့မှာ ready ပါမသွားရင်ထိုင်းကိုသာပြောရင်တော့ထိုင်းကလည်းအဲ့ဒါမပါရင်မလာနဲ့ဆိုတဲ့သဘောပဲအဲတန်ယုံဗီဇာယူလို့ရရမဖြစ်နိုင်တော့
မြန်မာနိုင်ငံဆက်ရောက်ဗီဇာနဲ့ online ကနေရှောက်လို့ရတဲ့ e visa ထုတ်ပေးမှုတွေကိုစနေနေ့ကစပြီး AB လောက်ကုန်ထိဆိုင်းငံ့လိုက်ပြီးတန်ယုံဗီဇာနဲ့လာရောက်သူတွေကိုသာခွင့်ပြုတော့မှာဖြစ်ပါတယ်အမေရိကန်ပါဝင်နိုင်ငံတချို့ကလူတွေတန်ယုံဗီဇာနဲ့မြန်မာနိုင်ငံကိုဆက်ရောက်လာချိန်မှာလဲတဲ့ရင်နှစ်ပတ်တီးကြခွဲကြစောင့်ချီမှာဖြစ်ပါတယ်မြန်မာနိုင်ငံကိုလာမဲ့ခီးသွားတဲ့အနေနဲ့ကျန်းမာရေးထောက်ခံချက်လဲလိုအပ်မှာဖြစ်ပါတယ်ကျမသင်္ကေတထိုက်ပါရှင
်ကိုရိုနာဗိုင်းရပ်စ်အနေကြောင့်အမေရိကန်ပြည်ထောင်စုအတွင်းပြည်내အတော်များများမှာစစ်ရုံအလွတ်ရုံတွေရန်နာထားလိုက်ပြီးဆိုပေမဲ့မြန်မာလူမျိုးအများစုရှိရာအင်ဒီယားနာပြည်내ဖော်ဝင်းမြို့ကစစ်ရုံတချို့မှာတော့ရောဂါကူးစက်ခံရမှာစိုးရိမ်နေတဲ့ကြားကပဲအလုတ်ဆက်ဆင်းနေရတယ်လို့မြန်မာလူသားတွေကVOA ကိုပြောပြကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကယ်လီဖိုးနီးယား၊နယူးယောက်၊ကနက်တစ်ကတ်၊အီလီနွိုင်းပြည်နယ်တွေနဲ့အခုဆိုရင်နယူးဂျာစီပြည်နယ်မှာပါမလိုအပ်ပဲလူတွေအိမ်ပြန်မထွက်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေကအမိန့်ထုတ်ထားလိုက်ပြီးဖြစ်ပါတယ်။မြန်မာပြည်ဝါတွေအများစုရှိရာအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာတော့စာတင်ကျောင်းတွေစားသောက်ဆိုင်တွေအားလုံးပိတ်သွားပြီးဆိုပေမဲ့စစ်ရုံတချို့ကတော့မပိတ်သေးပဲအလုပ်ဆက်ဆင်းနေရတာကြောင့်လူအများကြီးနဲ့အတူအလုပ်လုပ်နေရတဲ့အခြေအနေမှာယောဂကူးစက်မှာကိုစိုးရိမ်နေမိတယ်လို့ကားအပိုပစ္စည်းထုတ်တဲ့နီရှီကာဝါဆက်ယုံမှာလုပ်နေသူဒေါ်မမာဦးကပြောပါတယ
်အဲ့ဒါကတော့လေကျွန်မမဟုတ်ဘူးအခုအလုပ်လုပ်နေတဲ့လူအားလုံးကလေစိုးရိမ်မှုတော့ရှိကြတယ်ဒီကူးစက်ညံတဲ့ပြောခါကျလူရဲကြောက်ကြတယ်လေဘယ်လိုပြောမလဲအိမ်မှာပဲနေကြတဲ့ကကြာပိုဂရက်ဆစ်ဖြစ်တယ်ပေါ့နော်အေးလူရဲစိတ်မှာအမျိုးဖြစ်နေတယ်အလုပ်တာလုပ်နေတယ်စိတ်ကစိုးရိမ်မှုတော့ဖြစ်နေကြတယ်ဒါမှအလုပ်တော့မလုပ်လို့လည်းမရဘူးလေသူတို့ကအလုံးမပိတ်ဘူးဆိုတော့လောက်ရမှာပေါ့အခုတော့စိတ်ယုံမှမနေရပဲစာထုတ်တယ်လေဘာလို့ဆိုကျွန်တော်တို့သူတို့ပစ္စည်းမပြည့်သေးဘူးမပြည့်သေးတဲ့အတွက်ကြောင့်၃ရက်စာပစ္စည်းလိုသေးတယ်ဒီ၃ရက်စာသူတို့လိုချင်တဲ့ပစ္စည်းပြည့်သွားလို့ရှိလို့ရှိရင်ကျွန်တော်တို့အလုံးခဏရဲ့ပိတ်မယ်ဆိုတာမသိဘူးသူတို့ပိတ်ပြီးမယ်အဲ့ဒါမှသူတို့ပြန်ထုတ်ပြန်မှာပေါ့နော်အခုလောလောဆယ်တော့ဒီလက်ဒီပိုင်းဆန့်အောင်လုပ်ဖို့အတွက်တော့ကျွန်တော်တို့သူတို့ပြောတယ်အကြေးတစ်ခုခုဖြစ်လာမယ်ဖျားတဲ့တစ်ခုခုဖြစ်လာဆိုအလုံးမလာဘူးအတွက်တော့သူတို့ပြောတယ
်စိတ်ယုံအလုံးယုံနေယာယီရနာထားလိုက်တာကြောင့်အမေရိကန်နိုင်ငံတော်ဟာမှာအလုံးလက်မဲ့ဥယေတဟုန်တို့တိုးလာနေပြီးအလုံးလက်မဲ့ခန်းစား권ငွေကြေးလျှောက်ထားသူအရေအတွက်ဟာပြီးခဲ့တဲ့ရက်ပိုင်းအတွင်း 28,000 ကျော်အထိရှိလာတယ်လို့အလို့သမားကြီးဝန်ကြီးဌာနကကြေညာပါတယ်ဒီလိုသာအလုံးလက်မဲ့ကာလကြာရှည်နေမယ်ဆိုရင်လူရဲမှုအပဝင်ရာဇဝတ်မှုတွေများလာမှာကိုမြန်မာလူမျိုးတွေစိုးရိမ်နေကြတယ်လို့ဖိုအင်းမြို့မှာနေတဲ့ခီးတဲ့ကျိုးပို့လုပ်ငန်းပိုင်ရှင်ဦးကျော်သက်ကပြောပါတယ
်ပေါ်ဝေးမှာလည်းအခုအဲ positive ဖြစ်နေတဲ့လူ3-4ယောက်ကိုတွေ့ပြီးဆိုတာကိုပြောတယ်နောက်တစ်ခုကအဲ့လိုမျိုးဖြစ်လာတဲ့အခါကျတော့လူတွေတော်တော်များအပြင်းမထွက်ကြတော့ဘူးဗျာနော်အဓိကကတော့စိုင်းနေပါလေတိတ်မသွားကြညားတော့ဘာကြောင့်လဲဆိုတော့ kitchen တွေကိုပို့ထိုးတာပေါ့နော်ဆိုတော့ဟိုမျက်လုံးတွေကအဲ့လိုအမုန်းမျက်လုံးတွေကြည်လာတယ်နောက်တစ်ခါပို့ထိုးတာကဒီယောဂါကအရှာကလာတယ်တရုတ်ကလာတယ်ဆိုတော့အာဒီအမေရိကန်တော်တော်များရဲ့မျက်လုံးထဲမှာပေါ့နော်အာ kitchen တွေကိုပိတ်ပြီးတော့မကြိုက်တဲ့ပုံစံတွေရှိလာတယ်ပေါ့နော်တော့တခါအလုပ်တွေကမရှိကြတော့ဘူးဆိုရင်ဒါလူတာရက်တာတွေဖြစ်လာနိုင်တယ
်ဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်အမေရိကန်ပြည်ထောင်စုမှာဒီမတ်လကုန်အထိကာလအတွင်း အလုသမားတန်းကျော်အလုလက်လွတ်ဆုံးရှုံးရမယ့်အခြေအနေကိုရင်ဆိုင်ရလိမ့်မယ်လို့စီးပွားရေးပညာရှင်တွေကတွက်ဆထားပါတယ်အဓိကအားဖြင့်စားသောက်ဆိုင်တွေဘားဆိုင်တွေဟိုတယ်နဲ့ဟိုတယ်ကစားသောက်ဆိုင်တွေမှာလုပ်နေကြတဲ့နိုင်စားနေစားအလုသမားတွေအလုလက်မဲ့ဖြစ်မဲ့အခြေအနေရှိလာနိုင်တယ်လို့သတိပေးနေတာပါအမေရိကန်အစိုးရကလည်းအလုလက်မဲ့ခံစားခွင့်ငွေကြေးထောက်ပံ့တယ်ဆိုပေမဲ့ယာယီကာလတစ်ခုအထိသာဖြစ်ပြီးရရှိမဲ့ငွေပမာဏကလည်းပုံမှန်ရနေကြလစာငွေထက်တိတိသာသာလျော့နှင်းမှာဖြစ်တာကြောင့်မိသားစုတွေရှိတဲ့သူတွေကြားစိုးရိမ်မှုတွေတိုးပွားနေကြပါတယ်ကျွန်တော်ညံဝင်းအောင်သတင်းပေးပို့လိုက်တာပါခင်ဗျာ
မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်ကစီးပရိပခတွေတဲ့ကရခိုင်လက်နက်ကင်တပ်နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲကအသုံးနှုံနေကစီရေးပြိပခါတွေကိုပို့ပြီးတော့မှပြင်းထန်တင်းမာလာစေတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ရခိုင်အရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။လေကြောင်းရေကြောင်းနဲ့မြေပြင်ရင်ဆိုင်တိုက်ပွဲတွေပါအတော်လေးဆက်ပြင်းထန်နေချိန်စီရေးကိုပြေလည်အောင်နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းကြပါလို့လည်းသူတို့ကတိုက်တွန်းကြပါတယ်။အခြေအနေပြေစုံကိုဆက်ပြီးပြောပြရမယ်ဆိုရင်တော့ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာရခိုင်စီရေးပြိပခါနဲ့ပတ်သက်ပြီးပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ဦးဆောင်ဝန်ကြီးကလည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဤဝန်ကြီးဒေါက်အောင်ဆန်းစုကြည်ဖြစ်နေပါတယ်ဒါကြောင့်မို့လို့ဒီကြေညာချက်မျိုးမှာပါတဲ့အသုံးနှုံနေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာပါ2019ဇန်နဝါရီလကတည်းကစတင်တိုက်ပွဲဖြစ်ခဲ့တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲကနေအသက်ဘေးကနေလွတ်အောင်ဆစ်ရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေပြည်သူပေါင်းကတသိန်းကျော်သွားပြီဖြစ်ပါတယ်ဒီအခြေအနေဖြစ်ရတာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ရဲ့အဖြတ်အမောက်လောက်ရတာဖြစ်ပြီးအေးအေးတောင်းကျန်းသူတွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်စေပြီးတော့အရက်သားအများအပြားနေရဲစွန့်ခွာစေခဲ့ပါတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကမတ်လ20ရက်နေ့တောက်ကြနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုသုံးနှုံချက်ထုတ်ပြန်ချက်တွေဟာစီးရဲတင်းမာမှုတွေနဲ့စီးရဲပြိပခါတွေအပေါ်ပို့ပြီးတော့မှတင်းမာမှုတွေဖြစ်လာနိုင်တဲ့အတွက်ပြည်လည်နိုင်မဲ့နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းသင့်တယ်လို့ရခိုင်အရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ရသေးတော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့စီးရဲပြိပခါတွေကိုပေါ်ပြင်းထန်လာစေမယ့်အသုံးအနှုန်းတွေကိုတတိထားတင်ပါတယ်လို့ပြောပါတယ်
။တစ်ဖက်နဲ့တစ်ဖက်ဒီလိုအသုံးမျိုးတွေကိုမသုံးဘူးပို့ပြီးတော့ကောင်းနေတယ်လို့ကျွန်မအနေနဲ့တော့မြင်ပါတယ်။ဒါပဲဖြစ်ပြီးအခုလည်းနဲ့ကင်ခိုင်ပြီးတော့တိုက်ပွဲတွေဖြစ်နေကြတယ်ဆိုတာလည်းနော်နိုင်ငံရေးအရာဖြစ်ချင်းပို့လို့ရယ်ကိုယ့်ရဲ့ညီညီတွင်းထင်းမှာဖြစ်နေတဲ့တိုင်းရင်းသားညီကိုချင်းချင်းဖြစ်နေတဲ့တိုက်ပွဲလို့လည်းပြောလို့ရပါတယ်။အဲ့ဒီတော့ကျွန်တော်အခုလိုပေါ်တော့လို့ညီညာတက်တင်ပါတော့ဒီလိုအသုံးအနှုန်းဆုံးလို့တော့မသုံးဖြစ်ချင်ဘူး။အဲ့လိုသုံးလုံးချင်းအားဖြင့်လည်းတစ်ဖက်နဲ့တစ်ဖက်အဲ့ပေါ်တော့ဒီကြံတရားရေပို့ပြီးတော့ကြီးထွန်းလာပြီးတော့ပြဿနာရေပို့ပြီးကြီးထွန်းလာနိုင်ပါတယ်။ဒီကုန်ဆင်းရဲတဲ့ခံပါလေဒီလိုစာသားတွေကိုထည့်ပြီးမရေးတဲ့အခါကျတော့ပို့ပြီးသူတို့အတွက်တရားနဲ့တရားစံတရားတင်ပြီးနဲ့ပို့ပြီးဆင်းနေနိုင်နေတဲ့ဒီမှာလည်းမီးပါတယ်ချင
်းအရက်သားထိခိုက်သေးဆုံးမှုတွေအတွက်အရက်သားတွေကိုအကာအကွယ်ပေးရေးလိုအပ်တဲ့အစီအမံတွေဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လို့အရက်သားတရားကြောထိခိုက်သေးဆုံးနေရတဲ့အခြေအနေအရာအရက်သားပြည်သူတွေအတွက်ထိရောက်တဲ့ကာကွယ်မှုအမြန်ဆုံးပေးသင့်နေပါပြီလို့လည်းရခိုင်အမတ်ဒေါခင်စောဝေကပြောပါတယ်
။ဟုတ်ကဲ့ပါတကယ်အကောင်အထည်ပေးဖို့တော့အခုချိန်မှာတော်တော်လေးလိုအပ်နေပါတယ်။ဒီကတော့ကဆိုရင်ကြောက်တော့ဖြစ်မှာပေါ့နော်။ဒီ community မျိုးတွေတော်တော်လေးတည်ဆုံးသွားတာရှိတယ်။နောက်ပုံသားချင်းဖက်မှာလည်းရှင်ပြူနေတဲ့အဲထိမှာပေါ့နော်။ရှင်လာပြီးတဲ့ခိုင်အမျိုးသမီးတွေပါတယ်ရှိတယ်။နောက်အများကြီးပါဆွေတဲ့ဟာတွေကိုလည်းမီဒီယာတွေမှာလည်းအများကြီးပြတဲ့အဲ့ဒီအတွက်ကြောင့်ဒါတွေကိုဒီ CP အစိုးရတည်းရဲ့အနေနဲ့ CP တွေကိုဒါကူပေးဖို့အစိုးရမှတာဝန်ရှိကြတယ်လုပ်ပေးပြင်ပါတယ်ဒါကနောက်ဆုံးကြားနေပါပြီတကယ်လုပ်ဖို့ဆိုလို့ရှိရင်သူတို့မယ်ကျမတို့အမှုတွေတောင်းဆိုတယ်အဲဒီစာပေဖြစ်နေတဲ့ပြည်သူတွေတိုက်ပွဲဆိုတာကတော့မကျင်းလည်းလုပ်ဖြစ်ကြတယ်အချင်းချင်းတိုက်ပွဲဖြစ်ကြတယ်ဒါပေမဲ့ကြားမှာရှိနေတဲ့ဒီစာပေတွေကတော်တော်လေးအခုခံနေရတယ်တိုက်ပွဲတွေဖြစ်လို့ဖေးဖုံးလာတိုင်းဒီဘက်ကမှတောင်းဝန်မရှိဘူးဟိုဘက်ကလည်းမဟုတ်ဘူးဒီဘက်ကလည်းမဟုတ်ဘူးဆိုတော့ဒီဆိုတဲ့နေကိုကြားနေရပါတယ
်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ရခိုင်အရေးထုတ်ပြန်ချက်အပေါ်မှာလည်းရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုရှုမြင်ပါတယ်
။နိုင်ငံသားရေးဝန်ကြီးဌာနကဒီလိုထုတ်ပြန်ချက်ကတော့ကျွန်တော်မြင်တာကအဓိကတော့ဒီနိုင်ငံတကာမျက်နှာစာမှာဒီနိုင်ငံမြန်မာပြည်ပေါ်မှာဖိအားတွေတက်ရောက်နေတဲ့ကိစ္စကိုသူကဒီချော့ချဖို့နော်ဖိချော့ဖို့အတွက်ကြိုးစားတဲ့နေရာမှာဒီတွင်မှာဒီလိုမျိုးအဆင့်အမောက်လုပ်ငန်းတွေရှိတယ်ဒီတွင်မှာစစ်ကြက်ဖက်တောင်းကျမှုတွေရှိနေတယ်ဆိုတဲ့ဥစ္စာကိုသူကပေါ်လွင်ထင်ရှားအောင်ပြသဖို့အတွက်တ အဲ့ဟိုထုတ်ပြန်တယ်လို့ပဲရိုးရှင်းရှင်းနဲ့နေပါတယ်ဒီတော့ဆန်းစုကြည်ကြီးမှုရဲ့အဲဌာနကနေထုတ်ပြန်တဲ့အတွက်ဒီအသုံးထုတ်တွေကလေးပေါ့ဗျာဒီအရင်တုန်းကတော့ဒီစစ်ဆိုးရပေါ့နော်အတုံးလျှောက်သုံးခဲ့တဲ့အသုံးထုတ်ဖြစ်ပါတယ်အခုလည်းပဲဒီအရတဆိုးရလို့ပြောတဲ့ NLD ဆိုးရလက်ထက်မှာလည်းပဲသုံးပြုရဆိုတဲ့အခါကျတော့ NLD ဆိုးရကကြွေးကြော်ထားတဲ့အမျိုးသားပြန်လည်သိမြဲရေးတော့နော်အဲဒီနိုင်ငံရေးဒီမိုကရေစီပြည်ပြင်ပြောင်းလဲနေလို့ဆိုတဲ့အကြောင်းနဲ့အတူရမူဝါဒနဲ့တော့ပြောတခြားအလုပ်တခြားဖြစ်နေတယ်ဆိုတော့အသိပင်ပြောတော့ဆောင်းတာပေါ့နော်
အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအကူအညီတွေနဲ့လုံခြုံရေးအခြေအနေပေးမှုအပေါ်မှာမူတည်ပြီးထိရောက်အောင်အရှိန်ဟုန်မြင့်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲပါရှိပါတယ်။အခုချိန်ထိကတော့တိမ်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက 38,000 ကျော်အထိဖြစ်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကနောက်ဆုံးစီးရင်ထုတ်ပြန်ထားပါတယ်။သူတို့အတွက်တောက်သုံးရည်နဲ့အခြေခံစားနပ်ရိက္ခာစေဝါအကူအညီတွေအရေးကြီးလိုအပ်နေတယ်လို့လည်းဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်ကျမစုမောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။နိုင်ငံရဲ့နေဆက်ဒေတာတွေမှာပြိပခါတွေဖြစ်ပွားနေတာကြောင့်ထောင်ပေါင်းများစွာသောပြည်သူတွေကအိုးမဲ့အိမ်မဲ့ဖြစ်ရပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Haka Post နဲ့ဒိုအတန်တို့ဟာချင်းပြည်နယ်အတွင်းငင်းချမ်းလုံခြုံတဲ့နေရာတွေကိုရှာဖွေဖို့အတွက်အချိန်ကြာမြင့်စွာနဲ့အဆင့်ဆင့်ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့စစ်ဘေးရှောင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုကျမကဆက်လက်တင်ဆက်ပေးသွားမှာပ
ါပီတောငါကတ်အုံလေးဝအချင်းလေအီအီရလ်ကဖန်မှုခတ်တုတ်ကန်အုံကိုသူ
အေအေကရွာထဲမှာပဲခြေချပြီးနေတယ်သူတို့ကြိုက်တာတွေကိုအကုန်ပေးရတယ်မပေးရင်နင်တို့ကိုတတ်မယ်ပြစ်မယ်လို့ချင်းချောက်ခံရတယ်ပြီးတော့အိမ်ရှိမှလည်းမိုင်းတွေထောင်းထားတယ
်ကလေးငယ်ကိုခြိထားတယ်အသက်ငယ်ရွယ်သေးတဲ့ကလေးမိခင်လာလင်းပါကသူ့ရဲ့အတွေ့အကြုံကိုဒို့အတန်ကိုပြောပြခဲ့တာဖြစ်ပါတယ်။သူမကလက်တလုံးမှာတော့ထန်တလန်မြို့နယ်တီကီးကျေးရွာမှာနေထိုင်ပါတယ်။2019ခုနှစ်ကမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ဟာသူမတို့နေထိုင်တဲ့ပြည်ထောင်ကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့နောက်မှာတော့ကိုဝင်ဆောင်ထားတဲ့သူမဟာသူမရဲ့ခင်မွန်းသားသမီး၃ဦးနဲ့အတူကျေးရွာကိုစွန့်ပြီးထွက်ပြေးခဲ့ပါတယ်
။ခမီးစုကမီးစုအဘွေတက်လက်
ပြည်တော်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအရင်သွားတယ်ပြီးတော့အိန္ဒိယကနေတဆင့်မိစာရွာကိုရောက်လာတယ်အိန္ဒိယမှာလည်းရွာ၄900လောက်တော့ရောက်ခဲ့တယ်9လလောက်တော့ကြာတယ်နောက်ဆုံးတော့နေဆက်ကနေမိစာရွာကိုဝင်တယ်အဲ့ဒီမှာနေတော့ကအကူအညီထောက်ပံ့ပေးမှုတွေမရလို့ရှားတဲ့အလုပ်လုပ်ပြီးမှပဲနေရတယ်မြေကမ်းနားမှာရှိတဲ့ကျောက်တွေကိုတူးတဲ့နေရာမှာအလုပ်လုပ်တယ်ဒီလိုလုပ်နေတဲ့အချိန်မှာကလေးကမွေးခါစားပဲရှိသေးတော့ကလေးကိုကမ်းနားမှာထားပြီးအလုပ်လုပ်ရတယ်
မိစာကျေးရွာဟာပလဲဝမြို့နယ်ကနေမိုင်40ကျော်ဝေးတဲ့နေရာမှာတည်ရှိပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာအများပြားကစစ်ဘေးရှောင်တွေကအဲ့ဒီရွာကို2018ခုနှစ်မှာရောက်ရှိခဲ့ပြီးရွာရဲ့အပြင်ဘက်မှာယာယီအိမ်တည်ဆောက်ခါနေထိုင်ကြပါတယ်။မိစာကျေးရွာမှာကုံပြင်းရွာ၊ပီထောင်ရွာ၊ကင်းတလင်းရွာ၊ရင်ခံဝရွာနဲ့ဆက်လိုင်ဝရွာကစစ်ဘေးရှောင်900ကျော်နေထိုင်ကြပါတယ်။ပီထောင်ရွာကနေစစ်ဘေးရှောင်လာသူကိုကျော်ဆန်းက
ကျွန်တော်တို့ပြည်တော်မှနေတုန်းကတော့တပတ်မနခါတုန်းခါလေးချိန်အဲ့လိုလာတယ်အေးဖွဲ့ကကြောက်တော့ကအခုနပြုတ်တလို့ပေါ့ဒီမေမဆွေနဲ့ဆက်တွေမလို့ရဘူးဆိုပြီးမှဒီမြောက်လိုင်းနဲ့နော်လိုင်းမှာမိုင်းထောင်တယ်မိုင်းထောင်တယ်ဆိုတော့ကျွန်တော်တို့မေမနိုင်ငံဖေးမှာဘီတူနဲ့မှာဆက်တွေလို့လို့မရတော့ဘူးဆိုတော့ကျွန်တော်တို့ပြည်တော်မှဆက်လက်နေမယ်ဆိုလည်းဘာမှမထိုးတော့ဘူးအဲ့ဒါကြောင့်ကျွန်တော်ကကြောက်တာ
မြောင်းလိုင်းဆိုတာကသွားလာရခက်ခဲပြီးလူသာသွားနိုင်တဲ့လမ်းမျိုးဖြစ်ပြီးတော့နွားလန်းဆိုတာကတော့နွားလဲမောင်းနေလို့ရတဲ့လမ်းမျိုးဖြစ်ပါတယ်။ရခိုင်တက်မတော်အေးအေးမှာပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့ရွာသားတွေရဲ့ပြောဆိုမှုကိုညှင်းပယ်ပါတယ်
။ဟုတ်ဒီဟာကတော့လုံးဝသတင်းအမှားတွေပဲ။နော်ကျွန်တော်တို့ကရွာသားတွေစီကနေပြီးတော့အဲ့လိုမျိုးဒီရိုက်ခါတွေဒီအာဓမတောင်းနေဆိုတာကျွန်တော်တို့ကလုံးဝမရှိဘူး။ဟုတ်ကဲ့ဟာကိုမဆိုကျွန်တော်တို့မှတရားတန်ကြီးတေးပြီးတော့မှဝေယူဖို့အတွက်ပဲကျွန်တော်တို့မှဒါဟို ာရှိတယ်တကယ်လည်းပဲအဲ့ဒီအတိုင်းပဲကျွန်တော်တို့ဒီလိုင်းနာကျန်းသုံးလောက်ဆောင်နေကြတာရှိတယ်ရွာသားစီကကျွန်တော်တို့ဘေးဟာတစ်ခုခုမှကျွန်တော်တို့ဘက်ကနေပြီးတော့အဲ့လိုမျိုးဟိုအာရမတောင်းပြီဆိုတာမရှိဘူးတကယ်လို့တရားရောက်ကတစ်ခုခုလုံးမယ်ဆိုလို့ရှိရင်ဟိုအသက်တွေအထောက်အထားအခိုင်အမာနဲ့ကျွန်တော်တို့စီမှာလာပြီးတော့တင်ပြပါအဲ့ဒီ PC ရဲ့နဆက်တံပိုးကိုကျွန်တော်တို့ပြန်ယူပေးမယ်ဆိုတာကျွန်တော်တို့ကဟိုအချိန်ချင်းပြောထားပြီးသားရှိတယ်ဘုံထောင်တာလုံးဝမရှိဘူးပြကျွန်တော်တို့အဲ့ဒီလိုဒီရွာတွေထဲမှာဘုံထောင်တာတို့အဲ့ဒီလိုမျိုးကျွန်တော်တို့မှလုံးဝမလုပ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီဒေသခံပြည်သူတွေဟာကျွန်တော်တို့ရဲ့ပြည်သူတွေဖြစ်တယ်။အဲ့ဒီပြည်သူတွေထိခိုက်မဲ့ကိစ္စဟူသမျှကိုကျွန်တော်တို့အပြေးတမ်းရှောင်ကြတယ
်။ဟုတ်ပြီလား။ဟုတ်ပြီ
။စေဘေးရှောင်တွေကမိစာရွာကိုရောက်ရှိလာပေမဲ့သူတို့ရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးစိတ်ပူပန်နေကြရပါတယ်။မိဇာရွာမှာစစ်ပေးဆောင်တွေကိုဦးဆောင်သူတာဝန်ခံဦးထွန်းသန်းက
ဟုတ်ကဲ့အခုလက်ရှိရတော့ကျွန်တော်တို့ကစောက်ဝင်နေရေးပေါ့နော်ဒီဆိုင်ကြီးကဆိုတော့စောက်ဘယ်နေရာမှာကျွန်တော်တို့ဒီအောက်ဖက်ကဆိုလို့ရှိရင်ဝေလို့မရတော့ဘူးဒါမဲ့ကျွန်တော်တို့အိန္ဒိယနဲ့ဝေတော့ဝေတယ်ဒါမဲ့ကျွန်တော်တို့အိန္ဒိယမှာတယောက်စားနှစ်ယောက်စားဖားဆောင်ငါးတော်ရင်းနေတိအိစားနှိအိစားလာပေါ့နော်အဲ့လိုမျိုးဝေလာတာရှိတယ်ဒါမဲ့အိန္ဒိယမှာလည်းအများကြီးရောင်းလို့မရှိဘူး။အများကြီးတော့ဝေလို့မရဘူး။အဲ့လိုမျိုးနဲ့ပဲလုပ်ပဲနေရတယ
်။စစ်ပေးဆောင်တွေကလက်တလုံးမှာတော့စားဝတ်နေရေးအတွက်မိစာကြေးရွာခန့်ရဲ့အလုပ်ကိုင်းတွေကိုကူညီလုပ်ကိုင်းပေးနေတယ်လို့သူတို့ဘက်ကလည်းအပြန်အလှန်အားဖြင့်စားစရာတွေပေးတာတွေရှိတယ်လို့ဆိုပါတယ်။ပလောဝမြို့နယ်အုပ်ချုပ်ရေးမှူးရုံးကတော့မိစာစစ်ပေးဆောင်တွေရှိတဲ့နေရာကိုဆန့်ကူညီနှက်ခါပေးမှုတယ်လို့စစ်ပေးဆောင်တွေကဆိုပါတယ်။ဒါပေမဲ့လက်ရှိချိန်မှာတော့ပလောဝကနေဆန်ကူညီထပ်မံမရရှိဘူးလို့လည်းသိရပါဗျ။အဲဒီကြောင့်ကနေပတ်သက်ပြီးပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်က
ပြည်ပလာဟူဝါလာဆန်ဦးစာကလေးကနေတက်ပွဲကတောက်လျှောက်ဒီနေ့ရှိဖြစ်တော့အမဆန်ကတယ်လို့မရဘူးဟူဝါပေါ့အကုန်ဝင်ထွက်မရှိဘူးပေါ့။အဲကြောင့်ကျွန်တော်စီမှာရိတ်ခါပေးစရာလုံးဝကိုမရှိတာပေးဆောင်ရတဲ့ဘူဝဲသူတို့ကူညီပြီးသားတွေရှိတယ်။အဲ့ဒီရပဲသူကဆက်ပြီးနေရည်။မြို့ပေါ်မှာမဖြစ်မနေလို့အတက်ဟာပဲကျွန်တော်ကကူင်းကူနေသူကတော့လက်ရှိမြို့စီမှာလက်ဆံကိုမရှိတာ။ဒါလို့ရတဲ့ဒီကအရင်နားပတ်ဝန်းကျင်ကရွာကလူရှိရဟာကိုစိတ်စိတ်နဲ့တောင်းအဲ့လိုကြည့်ရ။ဆွဲချုပ်တို့ဘာလို့လဲမရှိဘူးဒီမှာရှိပြီးသားအကုန်ပြောင်းလို့မရှိတော့ဘူးဝေးပြန်အောင်ရှိတော့။ညဥ်တော်ရှိရဲ့ချင်းနှလုံးတစ်ထောင်သုံးလုံးတစ်ထောင်ပြည့်တယ်။ပန်ချော့ချက်စားပြီးတော့ကျို့မိပါဆိုတော့သားသမီးလည်းတွေ့ရောဟောမိပါတော့ငတ်ခံတယ်ပေါ့သူရရအင်းနဲ့စင်ပြရတာအဲ့လိုတော့ချို့ကြည့်ရတော့ကြားတော့
မိစာကြည့်ရမှာလုံချုံရင်းနဲ့စားဝတ်နေရေးအခြေအနေတွေကြောင့်အခြားနေရာကိုပြောင်းရွှေ့ဖို့အတွက်စစ်ပေးဆောင်တချို့ကပြည်내အစိုးရအဖွဲ့ကတာဝန်ရှိတဲ့သူတွေကိုကူညီတောင်းခဲ့ပါတယ်အစိုးရအဖွဲ့ကဒုတိယသမ္မတဥဟိနရီဘန်တီယူမိဖွားခဲ့တယ်ထန်တလန်မြို့နယ်တိကီကြည့်ရမှာနေရာချထားပေးတဲ့အတွက်စစ်ပေးဆောင်စခန်းမှာအစည်းအဝေးထိုင်ပြီးတဲ့နောက်လူဦးရေ100ကျော်ကပြောင်းရွှေ့ဖို့သဘောတူခဲ့ပါတယ်။တိကီရွာကိုရောက်လာတဲ့အတွက်ငိမ့်ငိမ့်ချင်းချင်းနေရပေမဲ့လည်းစိန်ခေါ်မှုတွေကရှိနေပါတယ်။တိကီရွာကိုစစ်ပေးဆောင်ရမှာဦးဆောင်လာသူတဦးဖြစ်တဲ့ဦးကျော်စန်းက
လက်ရှိဒီမှာတော့ဒီမီးနဲ့ရေခက်ခက်ရှိတယ်။မီးခက်ခက်ရှိတာကဒီမီးလည်းတပတ်လေးပါလို့ရှိနေမလားလို့ဆိုတော့ရေလည်းတပတ်ကျော်ပြီးမှလာတာဒီကလေးစီရဲတူတွေ့ဆိုတော့အဝိဆောချေရအများကြီးရှိတယ်ဆိုတော့ဒီမီးလဲဒီကလေးစီရဲတူတွေ့ကြတော့ငက်တကောမလဲထားတဲ့ချိန်မှာမီးမရှိတော့လေအဲ့ဒါကြောင့်အခက်ခဲရှိတယ်ဒီမနီရာတော့ပြောတယ်ဘာကြောင့်ပြောလဲဆိုတော့ဒီကျွန်တော်တို့ပလဝမြုပ်နေမှနေတော့ခါတော့စစ်ဖြစ်တယ်မန်တနိုဘာလို့ကြားတယ်ဟိုမတော်ရဆိုတော့အမေလည်းထွက်လာတယ်ဒီမှာရောက်လာတာနဲ့ဘာမှအတိုင်းတို့ဘာလို့မကြောက်တော့ဘူးဘီရောမဒီစာဝေးနေနဲ့ပတ်သက်ပြီးမှဒီမာရောကွာလေဒီအလို့တို့ဘာလို့လုံးမဆိုရတယ်ဒီမာအဆင်ပြေတယ်လေဆရာမဆိုတော့ဒီမာရောက်တာနဲ့စေတော့ပြောတာပေါ့
တိကီရွာကိုစစ်ပေးဆောင်လာတဲ့သူတွေအတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကဆန်အဝတ်ထည်နဲ့စောင့်နေလှူဒန်းပေးပါတယ်အေးစန်းနဲ့ရွာကိုရောက်နေပေမဲ့လည်းအဲ့ဒီနေရာမှာမနေချင်သူတချို့ရှိပါတယ်သူကတော့ကြောက်ပလင်ကြီးရွာကအဖွားဝေးတယ်ပါသူမမှာမိသားစုဝင်တွေတည်ဆုံသွားပြီဖြစ်တဲ့အတွက်လက်ရှိအချိန်မှာတော့ဆွေမျိုးတွေနဲ့အတူနေထိုင်ပါတယ
်ကုတီရာကုနီယာမဟုတ်တော့တွားရလာတာစားတော့ရတာအဆင်မပြေဘူးပြန်လို့ရရင်တော့ပြန်ချင်တယ်ဟိုဘက်မှာလည်းအမျိုးတွေကြံသေးတယ်လေသူတို့ကလွမ်းတော့လွမ်းနေဒါပေမဲ့ပြန်မရောက်နိုင်တော့ဘူးထင်တယ် ဒီမှာပဲအသက်ဆွံ့ရတော့မယ်နဲ့တူတယ်။ကျမမှာအသက်ရှင်တဲ့သားတယောက်တော့ကျန်နေတယ်။သားကိုတွေ့ချင်တယ်အရန်တွေ့ချင်တယ်။ညာအိတ်လို့ရှိရင်တော့မှသူရှိတဲ့ဘက်ကိုပဲမျက်နှာလှည့်ပြီးအိတ်တယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Hakka Post မှာကိုပါပွီ Slime Talente ဇာနီနဲ့ Diane James တို့ဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလိုVOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondelle တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ညတိုင်းရိုက်လေးလိုက်စစ်စင်ကကျေးဇူးပါတယ်ရှင်ဒီဘက်မှာကတော့ဒီကဘာနေရအတော်များများမှာပေါ့နော်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့ငွေကြေးဈေးကွက်တွေမှာလည်းတိတိတသာထိခိုက်တာတွေကျဆင်းမှုတွေရှိနေတယ်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကလည်းတိုးလာနေတဲ့အခါကျတော့မြန်မာနိုင်ငံလိုနေရာမျိုးမှာလည်းဒီ virus ကူးစက်မှုတွေကမရှိသေးဘူးလို့ထုတ်ပြန်ထားတာရှိပေမဲ့လို့အခုလိုမျိုးဒီကမ္ဘာနေရာအနှံ့မှာကပ်ရောဂါဘေးအဖြစ်နဲ့သတ်မှတ်ထားပြီးတော့မှဒီကြကြပြန့်ပြန့်ဖြစ်ပွားနေတဲ့ဒီကိုရိုနာကရက်တွေကြောင့်ပေါ့နော်ဒီစီးပွားရေးအပေါ်ရိုက်ခတ်မှုတွေဘာတွေရှိနေသလဲမြန်မာနိုင်ငံမှာရောရိုက်ခတ်မှုကရောဘယ်လောက်ထိနောက်ပိုင်းမှာဆိုးလာနိုင်စရာတွေရှိမလဲဒီရိုက်ခတ်မှုတွေနည်းအောင်တော်ဝင်ရှိသူတွေအနေနဲ့ဘာတွေတုံ့ပြန်ကင်တွယ်ဆောင်ရွက်နိုင်မလဲဘာတွေပြင်ဆင်ထားနိုင်မလဲဆိုတာတွေကိုအဓိကဆွေးနွေးဖို့အတွက်ကျွန်မစီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲမှာဒီပင်တိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူကတော့နှစ်ဦးရှိပါတယ်နိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်ပါတယ်နောက်တဦးကတော့ဦးတေစာမောင်ဦးတေစာမောင်ကတော့ဒီငပလီကန်းကြီးက Pleasant View Resort ပိုင်ရှင်လည်းဖြစ်တယ်နောက်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတဦးပါဆိုတော့ကျွန်မအရင်ဦးဆုံးဦးမင်းခင်ကိုဆွေးနွေးပေးစေချင်တာကတော့ဒီလက်ရှိဒီကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကတနေ့တခြားဒီပြန့်နှံ့မှုနှုံးနေရလဲဒါကမ္ဘာနေရာနှံ့မှာတိတိတသားကိုတိုးလာနေတယ်မြန်မာဒီဒေသအတွင်းဒီမြန်မာအိန္ဒိယချင်းနိုင်ငံတွေအပါအဝင်ပေါ့နော်အထူးသဖြင့်ဆိုတာတရုတ်နိုင်ငံမှာလည်းစဖြစ်ခဲ့ပြီးတော့ကူးစက်မှုအနှုန်းအများဆုံးနဲ့သေဆုံးမှုအများဆုံးကလည်းအဲ့လိုနေရာမှာရှိနေတာဖြစ်တယ်ဒါပေမဲ့မြန်မာနိုင်ငံလိုနေရာမျိုးမှာဒီရောဂါမရှိဘူးလို့လက်ရှိအထိပေါ့နော်အတိပြုထားတာမရှိသေးပေမဲ့လို့လည်းဒီရောဂါပြန်ပွားမှုကူးစက်ခံရမှာကိုစိုးရင်ရတဲ့အခြေအနေတွေเนาะကြိုတင်ကာကွယ်ဆောင်ရွက်မှုတွေလှုပ်ဆောင်နေတာတွေရှိတဲ့အခါကျတော့ဒီထဲမှာဆိုလို့ရှိရင်ဥမာခီးသွွာလာမှုတွေကိုကန့်သတ်လိုက်တာလင်းခီးစင်တွေဟိုဖျက်သိမ်းလိုက်ရတာမျိုးတွေနောက်နေဆက်ဂိတ်တွေပိတ်လိုက်ရတာမျိုးတွေနောက်အထူးသဖြင့်မြန်မာနိုင်ငံဆိုတာကတရုတ်နိုင်ငံနဲ့ထိဆက်ပြီးတော့မှစီးပွားရေးလုပ်ငန်းတွေဟိုအများအပြားလှုပ်ဆောင်နေရတာဆိုတော့အခုချိန်မှာဥမာဆက်ယုံပိတ်ပစ်လိုက်ရတယ်ရှိတယ်ဆိုတဲ့အခြေအနေမျိုးတွေရှိနေတဲ့အခါကျတော့ဒီလက်ရှိအခြေအနေမှာဒီမြန်မာနိုင်ငံမှာရောစီးပွားရေးအရာဘယ်လောက်အထိဟိုရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာရင်ဆိုဦးမင်းခင်ဆွေးနွေးပေးပါလားရှင
့်ဟုတ်ကဲ့အခုကျွန်တော်တို့ဒီ novel coronavirus ပေါ့နော်ဒီ coronavirus အဖြစ်ကြောင့်ဟလာဒီကမ္ဘာလုံးမှာဟလာကမ္ဘာကယောဂါကြီးဖြစ်နေပြီဖြစ်နေတော့ကျွန်တော်တို့နိုင်ငံမှာတော့အတွေ့အသေးဘူးလို့ပြောရမှာပေါ့နော်မရှိဘူးဆိုတာလေအဲ့တော့ဒါနဲ့ပတ်သက်လို့လူကြီးရေးစီးပွားရေးကအဆအဆအရာရာထိခိုက်နေတာတော့သိကြတယ်ဒီကတော့ကျွန်တော်တို့ဆရာဘယ်တော့ကလေးကစာထိခိုက်နေပြီလဲဆိုတော့တရုတ်မှာတရုတ်နိုင်ငံမှာဒီယောဂစာဒီပို့စာပြောကူးဆက်ပြီးတော့ယောဂစာဖြစ်ကလေးကကျွန်တော်တို့ကိုထိခိုက်နေတယ်အဲ့တော့ထိခိုက်တာမှာသူမြင်သားတဲ့အပိုင်းနဲ့အလွယ်တကူမမြင်သားတဲ့အပိုင်းနှစ်ပိုင်းရှိပါတယ်အလွယ်တကူမြင်သားတဲ့ထိခိုက်မှုတွေကတော့နံပါတ်1ကတရုတ်နိုင်ငံကိုကာကွယ်ရေးပေါ့ကျွန်တော်နိုင်ငံစီးပွားရေးရဲ့ဒီနိုင်ငံရဲ့ကုန်သွယ်မှုပမာဏရဲ့၄ဘုံတစ်ဘုံလောက်ကိုရှိတဲ့နေသက်ကုန်သွယ်ရေးမှာလာပြီးတော့အမှတ်တတိနေပါတယ်။နောက်မြန်သာထင်သာရဲ့ပိုင်းကအခုလည်းအထည်ချုပ်တည်နောက်ပြီးတော့ဒီခီးသွွားလုပ်ငန်းတွေပေါ့နော်ဒီလိုရောအစောပိုင်းရောဒီဘက်ခီးသွွားလုပ်ငန်းပေါ့နော်အခုနောက်ပိုင်းဆိုရင်ပြည်တွင်းခီးသွွားလုပ်ငန်းတွေထိခိုက်တယ်။နောက်ပြီးတော့အခုကျွန်တော်တို့ဒါကိုကြိုတင်ပြသနေနေလေလူစုလူဝေးတွေကိုဟိုထိန်းချုပ်ရတဲ့အခါကျတော့ဟိုလူတွေအပြောင်းအလဲတွေထိခိုက်မှုက ဒီဖျားပွဲတော်လေးနော်တခြားအချိန်ကလည်းကျွန်တော်တို့စီမံပွဲတော်ရပြီလို့အဲ့တော့ဒီပွဲတော်လေးကိုအားကိုးပြီးတော့ဟိုစိုက်ချင်ပြောချင်အလုံးမှာဟိုသူရှာရတယ်ဟိုအောက်ခြေလူတန်းသားတွေပေါ့နော်အဲ့ဒီလူတန်းသားတွေအများကြီးဟိုထိခိုက်တယ်ဒါပေမဲ့ဒါကိုပြောနေတယ်ဒါပြတော့ဒီအကိုဘယ်လိုကြိုက်ဖြစ်ရှင်းမလဲဆိုကိစ္စလေးကျွန်တော်တို့လည်းလည်းဆောင်းမတွေ့သေးဘူးအဲ့ဒါအပြင်စီဝါရေးတိုင်းပြည်စီဝါရေးတရားလုံးကိုမျိုးမျိုးစုံနဲ့ပေါ့တိုက်ရိုက်တော့၎င်းစေဝိုက်တော့၎င်းနော်ထိခိုက်တာလေးရှိနေပါပြီနော်အဲ့ဒီထိခိုက်တာမှလေးပြောကြရရှိတာကဒီယောဂပုဂ္ဂိုလ်ဆဲမှုဒီ COVID-19 ယောဂဖြစ်ပွားတဲ့အပေါ်မှာနော်ဘယ်လိုရှိမြေတုံးတက်ပြီးတော့ပြင်ဆင်မလဲနော်မကြောက်တတ်ကြဘူးကျွန်တော်တို့မှညာတော့ဖြစ်မကြောက်တတ်ဘူးဆိုတာကနော်ဘယ်လိုကြောက်ရမလဲဘယ်လောက်ထိကြောက်ရမလဲဘာဒီကြောက်ရမလဲဆိုတာကိုစီးပွားရေးလောကအပါဝင်နော်ဒီပေတီတီကန္ဓာဒီဒီကကိုအချက်ပိုင်းထိပေါ့နော်လုံးတော့မချင်းနိုင်နိုင်ဘူးမချင်းနိုင်နိုင်ဘူးလို့ကျွန်တော်ယူဆတယ်နော်အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ဟိုဖြစ်ရအောင်တုံ့ပြန်မှုလို့လေဘာဒီဖြစ်လာနိုင်လဲပေါ့နော်ဘာဒီဖြစ်လာနိုင်လဲဆိုတဲ့ပုံမှာလေလက်တွေ့အခြေအနေကိုပထမဆုံးနော်အမြန်ဆုံးနဲ့ပထမဆုံးတရားလို့ဖွင့်လို့ပါ
ဟုတ်ကဲ့ပါဆရာဒါနောက်ပိုင်းမှာကျွန်တော်တို့ဆွေးနွေးခြင်းပါတယ်ဆရာထောက်ပြတယ်လို့ပေါ့နော်မကြောက်တတ်ကြတဲ့အခါမှာကြိုတင်ပြင်ဆင်မှုတွေကလည်းအားနည်းနိုင်ပါတယ်ဒီအခါမှာပို့ပြီးတော့ရိုက်ခတ်မှုတွေနောက်ပိုင်းမှာပိုဆိုးလာနိုင်ပွဲရှိမယ်လို့လည်းထင်ပါတယ်ဆိုတော့ဘယ်လောက်ထိဆိုးလာနိုင်ပွဲရှိသလဲဆိုတာတွေဒီအပေါ်မှာဘယ်လိုကင်တွယ်တင့်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာဆွေးနွေးပေးစေခြင်းပါတယ်အခုကျွန်မဟိုဥတီစားမအောင်လို့လည်းတစ်ချက်မေးခြင်းပါတယ်ဥတီစားမအောင်လက်ရှိမှာလည်းဒါခီးသွွားဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုကိုယ်တိုင်လုပ်ကင်နေတဲ့သူတယောက်ဖြစ်တဲ့အခါကျတော့အခုဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့တရုတ်မှာဒီဇင်ဘာကစတွေ့ရဲနောက်ပိုင်းမှာအခုနိုင်ငံတွေကိုပြန်လာတယ်ဆိုတော့အဲ့ဒီအချိန်ကြီးကစပြီးတော့အခုမြန်မာနိုင်ငံမှာလက်ရှိဒီဟိုတယ်နဲ့ခီးသွွားလုပ်ငန်းမှာပေါ့နော်တိတိတသားအပြောင်းလဲဒီရဲ့ကိုရိုနာကြောင့်မို့လို့ဒီဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်မို့လို့ရိုက်ခတ်မှုပေါ့ဗောတိတိတသားအပြောင်းလဲဘာတွေတွေ့ရလဲဥတီစားမောင်တို့လုပ်ငန်းတွေမှာကောဟိုအပြောင်းလဲပေါ့နော်ဒီဟိုလှုပ်လိုက်ရတာမျိုးတွေဘလို့အခြေအနေတွေရှိတယ်လဲဆိုတာနည်းနည်းတော့ပြောပြပေးပါရှင
်ဟုတ်ကဲ့ဒီအခုCOVID-19 နဲ့ပတ်သက်လို့ပေါ့နော်လုံးခဲ့တဲ့ဒီဇင်ဘာလလောက်ကတည်းကစပြီးတော့ကျွန်တော်တို့စီမှာအရင်ဆုံးဒီ reservation တွေပေါ့နော်အဲ့ဒါတွေကစပြီးတော့ဟိုကြာလာတာပေါ့နော်နောက်တစ်ခါပြီးတော့မှအခုတက်တလုံးမှာတော့ပြင် cancellation တွေဖြစ်လာတယ်တက်တာတွေတော်တော်များလာပါတယ်အဲ့တော့ဟိုနိုင်ရှင်ပြီးပြောရမယ်ဆိုလို့ရှိရင်မနစ်ကဒီလိုအချိန်မှာဆိုရင်ကျွန်တော်တို့စီမှာရှိတဲ့ဒီဧည့်သည်ဝင်ရောက်မှုနှုန်းရဲ့တုတ်ဝက်လောက်ကိုအခုဒီလာထဲမှာကြာသွားပါတယ်။နောက်လာမယ့်လဆိုလို့ရှိရင်လည်းပဲအဲဒီအပီလာအရင်တော့ဆိုရင်တော့ကျွန်တော်တို့ဒီတင်းညံကာလာပေါ့ခင်ဗျာ။အဲ့တော့ဟိုတယ်နဲ့ခီးတွားလုပ်ငန်းတွေအတွက်တကယ်ဟို peak ဆိုတဲ့အနေအထားမျိုးကနေပြီးတော့မှအခုရုတ်တရက်ဒီလိုကဘာနဲ့ရှင်ပြီးဖြစ်တဲ့ဒီယောဂကတ်ဆိုးကြီးချောင်းမှုလို့ဒီရိုက်ခတ်မှုဟာအင်မတန်ကိုဟိုကြီးမားပါတယ်။အခုဆိုရင်ကျွန်တော်တို့အပီလာမှာဆိုရင်20ရက်လောက်ထိပဲကျွန်တော်တို့ဧည့်တယ်ရှိပါတော့လေအဲ့ဒီနောက်ပိုင်းဧည့်တယ်ကျွန်တော်တို့မရှိတော့ပါဘူးဆိုတော့အဲ့ဒါတော့အဓိကအထင်သာမြင်တာရှိကြုံပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟိုအထူးသဖြင့်ဆိုလို့ရှိရင်နောက်ပိုင်းမှာလည်းဒီကဘာလက်ခီးသွွားတွေလာကြတယ်ဆိုလို့ရှိရင်လည်းအာရှနိုင်ငံတွေကများတာအထူးဖြင့်တရုတ်နိုင်ငံသားတွေကအများစုဆိုတာမျိုးဖြစ်လာတယ်ဒါပေမဲ့အခုဒီကိုရိုနာကြီးဖြစ်လိုက်တဲ့အခါမှာတော့ဒီဗိုင်းရပ်စ်ကြောင့်မလို့အဲ့ဒါလည်းတိတိတသကျဆင်းသွားတာတွေဖြစ်လာမယ်လို့ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဆစရုံးကဆရာဦးမင်းခင်လည်းပြောသလိုပဲဒီကြိုတင်ပြင်ဆင်မှုအပိုင်းနေပေါ့နော်ဒီယောဂကအခုလက်ရှိမှာတော့ဆစကပြောတဲ့ဒီဟိုတယ်နဲ့ခီးသွွားလုပ်ငန်းလိုနေရာမျိုးတွေနေဆက်ကုံသွဲရေးတွေဒီဆက်ယုံလုပ်ငန်းတွေမှာထိခိုက်မှုတွေကတော့အခုချိန်မှာတိတိတသားမြင်လာရပြီဆိုတော့ဒီဥစ္စာကဘလောက်ထိထက်ပြီးတော့ဒီအချိန်တွေကိုဟိုမမကန်ကန်ထိညှိပြီးတော့မတုံ့ပြန်နိုင်ဘူးဆိုရင်ဘလောက်ထိစိုးသွားနိုင်တယ်လဲဆိုတဲ့အပေါ်မှာလည်းဆရာဦးမင်းခင်ကနည်းနည်းဆက်ပြီးတော့ဆွေးနွေးပေးပါရှင့်
လို့တော့လည်းအလားအလာကြီးလို့ကျွန်တော်တို့မြင်နေရပြီ။ဟိုကုလကပြောတဲ့ခရီးပွဲတော်အောက်ချေလူသားတွေနောက်ပြီးတော့ကုလအထယ်ကျုပ်အပါဝင်ဆက်ရုံလုံရုံကြီးကအလုံးသမားတွေဟိုဒုက္ခရောက်တာကနောက်ဆက်ပြီးမှစီးပွားရေးလူမှုရေးတက်တလာလိုက်လာနိုင်တယ်။နောက်တစ်ခုရှိတာကကျွန်တော်တို့ပြောတဲ့စကားတစ်ခုရှိတယ်။ဟူဟန်နဲ့ဆိုတဲ့ယောဂါကပူပန်တဲ့ယောဂါကူတာဆက်မကြောက်ကြတာပေါ့။ဟုတ
်ကဲ့။
အဲ့ဒီကအဲ့ဒီကတစ်ခုရှိတယ်။ပူပြီးတော့ဟလာ ဟိုလိုအပ်တာလည်းပို့ပြီးတော့တုတ်ပြတာမျိုးရှိတယ်လို့တနေ့ကဒီပေါ်မှာဟိုအများထုတ်တယ်ပဲပြောစီဝါရှာလာရောဒီပြည်သူနဲ့ဟိုခုအမြင်ချင်းချင်းနဲ့ပေါ့လေချင်းချင်းနဲ့အကျိုးမြတ်ထုတ်တာလည်းရှိနိုင်တယ်ဒါကကျွန်တော်စီဝါရေးတွေမကဘူးတခြားကံကြလေးပြည်သူကြီးနိုင်ငံကြီးတွေမှာလည်းရှိနိုင်တယ်ဆိုတော့အဲ့ဒီအန်လေးလေးဒီကျွန်တော်တို့ဆွေးနွေးနေတယ်ဘလို့တော့ကြတော့လေဆိုတော့ဟိုရှေ့လျှောက်ကိုနော်ကျွန်တော်တို့ကအခြေအနေခုနကပြောလို့အခြေအနေအမှန်ကိုသိပြီးတော့အဲ့ဒီပုံမှာနော်ဟိုဘယ်လိုထိတိုင်းမလဲသိရမှာဆိုးနိုင်တဲ့အခြေအနေကတော့ဟိုကျွန်တော်ခံမှန်းခဲ့တယ
်ဟုတ်ကဲ့
နောက်ပြီးတော့သူများတွေဖြစ်နေတဲ့အခြေအနေနော်ကျွန်တော်တို့ကဖြစ်လာရင်တောင်းမညောင်းမကြနိုင်ကျွန်တော်တို့ရဲ့အားလေးချက်ဒီကြောင့်ပို့ပြီးတော့ထိုးလာနိုင်တယ်အဲ့ဒီအားလေးကိုကျွန်တော်တို့ရှိနေပါတယ
်ဟုတ်ကဲ့ပါရှင်ကျွန်တော်တို့အခုဒိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့အတွက်ပါဝင်ဆွေးနွေးခြင်းတဲ့သူတွေခေါ်ထားတာကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်အခုအရင်ဆုံးကိုပိုင်းတော်ရှိလားမသိဘူးရှင်ကိုပိုင်းတော်မော်လမြိုင်ကနေပြီးတော့ပါဝင်ဆွေးနွေးခြင်းတယ်လို့ပြောထားပါတယ်ကိုပိုင်းတော်ရှိပါလား
လာရတယ်ရှိပါတ
ယ်ဟုတ်ကဲ့ကိုပိုင်းတော်ရှင်ကျမတို့အခုကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့မြန်မာနိုင်ငံမှာဒီရောဂါပိုမတွေ့သေးဘူးဆိုပေမဲ့လည်းစီးပွားရေးအရရိုက်ခတ်မှုတွေတော့ရှိနေပြီလားပေါ့နော်ဘယ်လောက်ထိရှိနေသလဲကိုပိုင်းတော်ရောဘယ်လိုထင်ပါလဲဗာမြန်ပါဝင်မိနေဆွေးနွေးကြမှာလဲရှင
်ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်မယ်ဆိုရင်စီးပွားရေးနေနဲ့လက်တော်ထိခိုက်တာရှိလို့တစ်ဖက်ကလည်းဟိုတောင်းပြီးတော့တောင်းကြောင်လက်ခံအောင်ခက်တယ်လို့ပေါ့မှာစီးကဲမှတ်တွေ50လောက်ခက်မှတ်ကြောင်300ရောက်လို့ရအောင်500ရောက်လို့ရအောင်တစ်ဖက်ကလည်းအဲ့ဒါမျိုးကျနော်ဆေးရနေတဲ့လေတပ်ပုတ်မှုတွေနဲ့ကျင်းလို့ဆိုရင်လည်းဒီလိုဒီသားတွေအကူရောက်တဲ့တိုင်းတာတွေတပ်ပုတ်မှုတွေမရှိနိုင်ဘူးတိုးတင်းတိုးတင်းနေလဲဆိုတော့ဒီချိန်ကြီးအရင်တော့သူပြိုင်တာပစီကိုအကူအထားပြရနေတာတော့နေသားမျိုးပေါ်ပဲရှိသေးတယ်ဟိုနိုင်ငံတော်အနေနဲ့ဒီပေါ်ကာလအချိန်မှန်ကျတဲ့မျိုးတခြားနိုင်ငံတွေပေါ်တော့မဆိုင်ဘူးလို့ပြောပြနိုင်ငံတို့ပြည်ဒီပေါ်ကာလကိုရိုနာဗိုင်းရပ်ကမြန်မာကိုဘီအန်နဲ့ချီပြီးတော့လာတော့တော့မယ်နိုင်ငံတော်ပြည်နယ်ပြည်ညာတာမျိုးတွေရှိတယ်ဒီနိုင်ငံမှာကြာတော့မြန်မာနိုင်ငံမှာကြာဒီနေသားမျိုးမရှိတဲ့ကြာတော့ဒီဒီမှာလည်းတော်နဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့အမြင်လောက်ပြည်ညာမြင်လောက်နဲ့ဟိုကောက်ကမှုပြည်နေရတယ်အဲ့တော့မလုံလောက်တဲ့တိုင်းကတခုပြည်နယ်တော်မြင်ပါတယ်စီးပွားရေးနေကြတော့ကိုယ့်ရဲ့နေအိမ်တွေမှာဟိုစားသုံးစုံတွေပေါ့ခြေကံလူတန်းစားစားတော့ကိုယ့်ရဲ့ဆန်စီဖေးစားဒီချက်ပေါ်နဲ့စားရှိတာဒီချိုးနေရမှာတော့လေးခုန်ကျသွားတယ်စားနေစားဖြစ်သွားတာမျိုးရှိတယ်အဲ့လိုမျိုးကိုအော်ဆိုရတဲ့တရားလေးဘယ်လိုများထိချုပ်ပြီးတော့ဖြစ်စေတော်ဒီမဟုတ်ပတ်ဖို့ဒီနဲ့ပတ်ဖို့တဲ့နေအားတွေနိုင်ငံတော်ကနေပြီးတော့ကျန်တဲ့ရောင်းချမဲ့နေတာမျိုးတွေစီစဉ်ပေးပြတော့မြင်ပါလေ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကိုပိုင်းတော်ကျေးဇူးအများကြီးတင်ပါတယ်အခုလိုဆွေးနွေးပေးတာဒါကတော့စစောတုန်းကလည်းဆရာဦးမင်းခင်ထောက်ပြသလိုပဲကြိုတင်ပြင်ဆင်မှုကင်တွယ်မှုဘိုင်းမှာအားနေတယ်ဆိုတာကိုဟိုမြင်တဲ့သဘောလည်းရှိပါတယ်နောက်ဒီမှာကျမတို့စီကိုဒီ Facebook ပေါ်မှာလာပြီးတော့ comment ရေးထားတဲ့သူတွေပေါ့နော်အဲ့ထဲမှာလည်းတယောက်ကပြပြောလဲဆိုရင်တော့ coronavirus ကပ်ရောဂါကြာရောက်တာကြောင့်မလို့တဲ့စီးပွားရေးထိခိုက်ကျဆင်းလာမှာကတော့အသေးချာဖြစ်လာမှာပါတဲ့သူကတော့အခုဖြစ်နေတယ်တော့မဟုတ်ပဲနဲ့ဖြစ်လာမှာပါတဲ့အခုလောလောဆယ်တောင်မှပဲစီးပွားရေးလက္ခဏာတခုဖြစ်တဲ့ကုန်စည်နှုန်းတွေမတန်တဆတက်လာတယ်လို့ပြောပါရတယ်။ဖီချန်ကပြောသည်တဖြည်းကို2800ကျပ်ဖြစ်နေပါပြီတဲ့။ဆိုတော့ဒါနေစဉ်လူတွေရဲ့နေစဉ်နေထိုင်မှုတွေမှာဒီစီးပွားရေးအရာထိခိုက်မှုတွေရှိနေတယ်ဆိုတော့ကိုဆွေးနွေးထားတာပါ။ဒါပေမဲ့နောက်တစ်ဦးကတော့ဖားရှာငါးရှာစားလို့ရပါတယ်။နာဂစ်တုံးကလည်း DSC တကောင်ပြောခဲ့တယ်လို့ပေါ့ဒိုးပြည်သူကထုံနေပါပြီတဲ့။နောက်တစ်ယောက်ကကြတော့အရိယာမေတော်ကြီးရှိနေတယ်နောက်ပြီးတော့နိုင်ငံခြားသားအကြံပေးအယောက်90လောက်ကိုဒေါ်လာနဲ့ပေးပြီးတော့ခံထားတာစီးပွားရေးကတိုးတက်လာဖို့ပဲရှိတယ်နောက်ပြီးတော့စီးပွားရေးပညာရှင်ကြီးကွီးဖြိုးလည်းရှိတယ်လေတဲ့ဘာကြောင့်ထက်ကြောက်စရာရှိသလဲတဲ့ဆိုပြီးတော့ဒီနောက်ပိုင်းရေးထားတဲ့နှစ်ယောက်ကတော့တယော်ပြီးရေးပုံလည်းရပါတယ်အရိယာမေတော်ကြီးဆိုတာလည်းဘယ်သူဟိုသူအဓိကရည်ညွှန်းချင်တယ်တော့ကျွန်မမပြောနိုင်ပါဘူးမပြောတတ်ပါဘူးအစိုးရအနေနဲ့သူတို့အနေနဲ့ကတော့ဒါထိထိရောက်ကန်တွယ်မှုမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ယူဆပြီးတော့တယော်ရေးပုံရတယ်လို့ထင်ပါတယ်ဆရာဦးမင်းခင်ကိုကျမဒီ comment အနေနဲ့ရောဆက်ဆက်ပြီးတော့ဖြေပေးစေချင်တာကအခုလက်ရှိဒီကင်တွယ်မှုတွေမှာဒီတက်ပို့ပြီးတော့ထိရအောင်ပေါ့နော်ဟိုစစောကသောရရှင်လည်းပြောသွားတယ်ဒီကင်တွယ်မှုဘိုင်းမှာချိုးတင်ပြင်ဆင်မှုဘိုင်းအားနည်းနေတာတွေဒါတွေမှာပို့ပြီးတော့ထိရောက်ရောက်အချိန်လေးကစိုးလာနိုင်နေဆိုတော့ခံမှန်းလို့ရနေပြီဒီလိုနေထားမျိုးမှာဘယ်လိုချိုးတင်ပြင်ဆင်မှုတွေနဲ့တုံ့ပြန်ကင်တွယ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆရာ
ဒီရမှာကျွန်တော်ဆိုရကတော့ဆီလာပြီးပြလို့လုံးနေလို့ဆိုတော့ဒါတက်တော့ဟိုကျင်းမီဘူးလို့လာပေါ့။ဆေးရကဟိုလုံးတော့အောင်သူတို့ပူပန်နေဟဲ့လားအထုတ်တယ်ဆိုတာတော့ကျွန်တော်တို့ပြင်ရတယ်။ဆိုတော့ဟိုခါလိုက် မဖြစ်ဘူးတာဒီတော့ကျွန်တော်တို့ဒီမှာဖြစ်နေတယ်။ဒါဌာနဆိုင်ရာရေးဥစ္စာပါပေါ့နော်။ဒါနဲ့အခက်ခဲရပါလို့ဆိုရန်လျားတယ်။ကျွန်တော်တို့ရန်လျားကိုလုံလောက်အောင်မပြောင်းနိုင်တဲ့အခါကျတော့ထိရောက်မှုကအားခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒီဟာကိုဘယ်လိုအစိုးရကြော်ထားမလဲဆိုတာကဒီနေရာမှာအရေးကြီးဆုံးမိကုန်မယ်။ဆိုတော့တကယ်တမ်းကျေးဇူးကိုရှင်းမယ်ဆိုရင်တော့ဟို theory တွေဟိုလာကျတော့ပညာရပိုင်းနေတဲ့လက်တွေ့ဘာဖြစ်နေတယ်လဲလက်တွေ့ဖြစ်နေတာကိုဘယ်လိုတုံ့ပြန်မလဲတုံ့ဘာကိုဦးစားပေးမလဲဒါတွေကပို့ပြီးတော့အရေးကြီးပါတယ်အဲ့တော့ချုပ်ပြောလို့ရှိတယ်လုပ်ကြကြပုံစံလေးအစိုးရကဖောက်ခက်နိုင်ပြီးတော့လုပ်တယ်အဲ့လိုဖောက်ခက်နိုင်ပြီးတော့ခုနကပြောသွားတယ်ဟိုကျွန်တော်လူမျိုးတွေနဲ့ကျွန်တော်တိုင်းပြည်သားတွေအနေနဲ့ဟိုခံနေရရှိတယ်ဆိုတာအမှန်နဲ့အဲ့ဒီလိုအခြေအနေဒီပုံမှာမူတည်ပြီးတော့နော်ဟိုလဲပတ်နိုင်လို့ပေါ့နော်အဲ့ဒါကိုအားထုတ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာ
နောက်တစ်ခုပြောချင်တယ
်ဟုတ်ကဲ့ပြောပါဆရာပြော
ဟုတ်ကဲ့နောက်တစ်ခုပြောချင်တာကခုနတက်ရောက်မှုဒီမှာကျွန်တော်တို့ဟိုဖြစ်နေတာရှိတယ်ကျူတင်ကောက်ရတဲ့ကိစ္စဥပမာနှာခေါင်းစီးပေါ့ max ပေါ့တခေါက်ကြီးဆိုရင်လည်းကို1500တန်းကအခု3000ဖြစ်သွားပြီပြည်ချာနေရအောင်နော်စောင်းကြီးစောင်းကြီးပုံမှန်တန်း1500ဈေးကွက်ထဲမှာ50ရောင်းဝယ်ဖြစ်တာကတန်း4000က5000ဖြစ်သွားတယ်ဒါကနမူနာပေါ့နော်စီးပွားရေးရဟိုအမြတ်ထုတ်ဖို့ကြိုးစားလေးဟာပြီပေါ့ဒါမျိုးတွေကိုကျွန်တော်တို့ကတစ်ဖက်ကကာဝယ်ဖို့ကြိုးပြီးပြစ်ဖို့ကိစ္စမှာဒီလိုလေးဖြစ်နေတယ်ဆိုတာကိုကျွန်တော်သိနေတယ်ဒီနှောက်ကြီးတွေကကျမကြီးဝန်ထမ်းတွေတကယ်ဖြည်းတန်းတိုက်တော့ဝင်လေကျမကြီးဝန်ထမ်းတွေတွေ့ဟိုမရှိမဖြစ်ဆိုတာကိုကြိုတင်ကာကွယ်ဖို့ခုနကစီးပွားရေးပါရီကဏ္ဍအသေးသေးမှဟိုဟိုအမျက်ထုတ်တာနဲ့အရင်ကြီးကြီးနဲ့မျက်ထုတ်ရမယ့်ဟာတွေကိုကျွန်တော်တို့ဟိုလက်တွေ့အခြေအနေကိုသိနေပြီးတော့တုံ့ပြန်နိုင်ဖို့အင်တာရေးကြည့်ပါလေ
ဟုတ်ကဲ့ပါဆရာဒီအမေရိကန်လိုနိုင်ငံကြီးတွေအပါဝင်ပေါ့နော်ဒီအခုလက်ရှိဒီယောဂါဖြစ်ပွားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လည်းစီးပွားရေးခရက်ကကြီးတဲ့အခါကျတော့ရိုက်ခတ်မှုကကြီးတဲ့အခါကျတော့အရေးပေါ်ကော်မတီတွေဖွဲ့အရေးပေါ်ဟိုတုံ့ပြန်ကင်တွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့မှဒါသမရတွေကိုယ်တိုင်ညွှန်ကြားချက်တွေထုတ်ပြီးတော့မှအထူးရဲ့ရောက်လုပ်နေတာတွေကတော့ဒီနိုင်ငံတွေမှာတော့ရှိကြပါတော့မှဘဟုဘန်ကနေပြီးတော့မှအတူနှုံတတ်မှတ်နှုံတွေချပေးလိုက်တာအပါအဝင်အရေးပေါ်ချင်းနေကြတယ်ဆိုလို့ရှိရင်လည်းစောစောကဆရာဦးမင်းခင်ပြောပြသလိုထောက်ပြတဲ့အချက်တခုလိုပေါ့အခုဆိုရင်နှာခေါင်းစီးတွေဈေးတက်သွားတယ်ဆိုတဲ့ဟာမျိုးတွေကုန်စည်နှုံတွေဈေးမတက်အောင်ဒီနိုင်ငံတွေမှာတော့ပြန်ပြီးတော့ထိန်းချုပ်ပေးထားတာတွေဒါမျိုးတွေအရေးပေါ်ချင်းနေကြပြီဆိုလို့ရှိရင်အဲကိုဒီ consumer ဒီစားသုံးသူတွေအတွက်ဟိုအဲ့လိုလှုပ်ချင်တိုင်းလှုပ်လို့မရတဲ့အခြေအနေဟန်တာထားတာရှိတဲ့အပြင်ကိုပဲဒီအစိုးရနေပြီးတော့မှဒီဈေးကွက်ကြီးရက်မသွားအောင်ပြည်သူတွေကိုဘယ်လိုထောက်ပံ့ပေးနိုင်မလဲငွေကြေးလက်ထဲကိုဘယ်လိုထည့်ပေးနိုင်မလဲဆိုတာတွေကအစားဒီနိုင်ငံတွေမှာတော့ထိရောက်ကင်တွယ်နေတာတွေရှိတာပေါ့လေဆိုတော့ကျွန်တော်ဟိုဦးတိစားမအောင်လည်းတစ်ချက်မေးချင်ပါတယ်ဒီ hotel နဲ့ခီးသွွားလုပ်ငန်းတွေမှာဟိုအခုလိုမျိုးဒီလိုမျိုးလုပ်ငန်းတွေမှာလက်ရှိအခြေအနေမှာဘယ်ခရီးသည်တွေကျသွားတယ်ကျသွားပြီဆိုတဲ့ဟိုကဝန်ဆောင်မှုပေးတဲ့သူတွေအတွက်လည်းဒါအလုပ်လက်မဲ့တွေဖြစ်လာဖို့ရှိလာမယ်ဒီလုပ်ငန်းတွေမှာလည်းဝင်ငွေထိခိုက်တာတွေရှိလာမယ်ဒီအပေါ်မှာအစိုးရအနေနဲ့ဘာတွေလုပ်ပေးသင့်တယ်လို့ဒီကိုယ်တိုင်လုပ်ငန်းလုပ်နေတဲ့သူတယောက်အနေနဲ့ဒီအချိန်မှာဘယ်လိုပံ့ပိုးမှုတွေလိုအပ်နေပါလဲရှင
်အဲအခုလက်တလုံးမှာတော့ကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့တရင်ချတာပေါ့နော်အခုလူမကြီးဝင်ကြီးဌာနကနေပြီးတော့မှဒီလူမှုဖလုံရေးနဲ့ပတ်သက်ပြီးတော့မှပေါ့နော်ကျွန်တော်တို့ဒီပေးသွင်းရမယ်ဒီဝင်ငွေပို့အလားတွေကိုကျွန်တော်တို့သုံးလဆိုင်ငံ့ပေးမှုလည်းပေါ့နော်ပေးသွင်းပေးမယ်ဆိုရက်အဲတရင်တစ်ခုထလာပါတယ်နောက်ပြီးတော့ဒီအသေးစားလက်စားလုပ်ငန်းတွေအတွက်ပေါ့နော်ကျွန်တော်တို့အခုနိုင်ငံတော်အဆင့်ပေါ့နော်အားနေပြီးတော့မှဒီဘီလီယံ100ပေါ့နော်အဲဒါရေးပေါ်ရမငွေတတ်မှတ်ပြီးတော့မှကူညီပေးမယ်ဆိုတဲ့အားလေးပေါ့နော်ဒါလေးကကျွန်တော်တို့အလုံးအတွက်တော့ဘာပြောညှော်လင့်ချက်လေးတခုပေါ့နော်ဒါမဲ့အဲ့ဒီဟာတွေကိုတကယ်အကောင့်ထဲပေါ်လာဖို့ပေါ့နော်အဲအဲ့ဒါကြီးတော့ကျွန်တော်တို့ကတော့ဆက်ပြီးတော့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ပါရှင်ကျွန်မတဆက်သေးပဲနောက်ထပ်ဟိုပါဝင်ဆွေးနွေးမဲ့သူတယောက်ကိုဖိတ်ခေါ်ချင်ပါတယ်ကိုလမဝစ်ကွန်ဆင်ကနေပြီးတော့ကိုလမဆွေးနွေးနိုင်ပါတယ်မေးချင်တာရှင်လည်းမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကကကကကြားရတယ်အိန္ဒိယနေပြီးတော့အတန်းနှစ်ပြည့်နေတဲ့ဗီဒီယိုလည်းအထူးကျေးဇူးတင်ပါတယ်နောက်တစ်ခုကတော့ဟိုဗမာပြည်မှာအခုချိန်ဒီမတွေ့အောင်ပြုလုပ်ပေးနေကြတဲ့ကျွန်မရဲ့ဝန်ထမ်းအနေနဲ့နော်အတီးတီးကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ဟိုဗမာပြည်မှာမရှိဘူးဆိုတာတော့ကျွန်တော်ဆိုကျွန်တော်ဗီဒီယိုကမှာကုန်နေရပါတယ်အဲ့တော့ပြောချင်တာတော့ရှိပါတယ်ပြောချင်တာဟိုအခုကတ်ပေါ့ဗျာဒုက္ခနာကတ်ဆိုတာဟိုကဘာကတ်ယောဂါကြီးဖြစ်နေပြီအဲ့ဒီနောက်ဆက်တွဲရတော့ဟို ယောဂနာကနောက်မှာဒုက္ခနာကဆိုတဲ့ခုငါမှုမှုတွေရတယ်ကျွန်တော်ဒီမှာလည်းရှိလာပါတယ်ငါမှုတယ်ဆိုတာအစာရစာပြတ်လတ်လို့ဝယ်မရပြုမရတယ်ရှိလာပါတယ်အဲ့နောက်မှာကျွန်တော်ဆွေးစေဟိုဘီဝေးရလဲဆွေးနေတာဒီကယောဂယောဂနဲ့ခုငါမှုနောက်တစ်ခုကိုတတနာကဆိုတဲ့ဟိုတက်ဖြတ်မှုမဖြစ်ပါခင်လို့ဆိုတော့ဘာလို့ဆိုတော့ကျွန်တော်အခုဒီကျွန်တော်တို့မျိုးမအောင်အဲ့သုံးမျိုးလောက်တပြိုင်နဲ့ဖြစ်လာတယ်အဲ့ဒါအမှန်ကြောက်ရွံ့ကောင်းပါတယ်ဆိုတော့လူကြီးတွေပြောသွားသလိုပဲကျွန်တော်တို့နိုင်ငံမှာနိုင်ငံတော်တိုင်းနိုင်ငံကိုယ်တိုင်ကပြောသွားတာအဲ့ဒီဟိုဆက်နှစ်ပွဲစည်းစဲစီလှုပ်သမားတွေဆက်ချုပ်လှုပ်သမားတွေထဲချုပ်လှုပ်သမားတွေတော့ထိုင်းနိုင်ငံအလုံးလက်ပြန်လာတဲ့အလုံးသမားတွေအတွက်ဘာမှပြောထားတာမရှိပါဘူးအဲ့ဒီလူတွေရဲ့စာဝတ်နေရေးကအလွန်အရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုဆက်ပွဲပြောသလိုဟိုဒီအမေရိကန်လိုထောက်ပံ့တာမျိုးမရှိတဲ့အပြင်ကျွန်တော်တို့စီမှာနေပြန်တို့နေပြန်တို့တွေနဲ့တွားနေရတဲ့လူတွေရဲ့ဂျားထဲမှာဟိုဆောင်နေပြဿနာလွန်ကြီးပါတယ်ဥစ္စာထည့်ရပြောတယ်ဆာနာဖြိတ်ခါဆံလုံလောက်ရှိပါတယ်လို့ပြောပေမဲ့အဲ့ဆံကိုဘယ်ပတ်စံနဲ့ဝယ်မှာလဲအဲ့ဒါအလွန်ရေးကြီးပါတယ်အဲ့တော့နောက်တစ်ခုကရေးပေါ်ချင်းနေဆိုတော့ပြောသွားတဲ့အတွက်ရေးပေါ်ချင်းနေဆိုရင်တီစဲပြီးခဲ့တဲ့ဘက်ကပဲတီစဲမူလအချင်းနေအတိုင်းပြန်ဖြစ်တဲ့အတွက်ကြောင့်ရေးပေါ်ချင်းနေဆိုဘဒုလက်ထဲမိစီရင်ပြရောက်သွားမယ်ဆိုတာလည်းလူတန်းသိပါတယ်အဲ့တော့အားလုံးအချင်းရအောင်တုံးတက်ပြီးတော့အချင်းကလူတန်းစားတွေအတွက်အလွန်ဆုံးအခုချိန်ဆက်ပြီးတော့ကျွန်တော်ကဆိုရင်တော့အချင်းကလူတန်းစားတွေဆန်းနေအလကားပေးလိုက်ပါဗျာအဲ့လိုစဉ်းစားတင်ပါတယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကုလားမောင်ကျေးဇူးအများကြီးတင်ပါတယ်အဲ့လိုလုံနိုင်ရင်တော့လည်းအကောင်းဆုံးပေါ့နော်ကျွန်မတစ်ဆက်ထဲမှာပဲကျွန်မတို့စီကိုအာစာနဲ့ရေးသားပြီးတော့ဆွေးနွေးထားတဲ့အဲဦးစိန်မမိထီလာကဆွေးနွေးထားတာကိုလည်းတစ်ချက်သေးတခါတည်းမဆုမွန်ကဖတ်ပြထားပါတယ်တစ်ချက်နားထောင်ကြည့်ပါအောင်ရှင့်
စီးပွားရေးရိုက်ခတ်မှုအများဆုံးခံရတာကတော့စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဖြန့်မြူးမှုပါပဲကြက်တဲသွားမှနဲ့ယောနေကြဆင်းသွားမှကတော့အစိုးရရဆုံးမှဘာကြောင့်လဲဆိုတော့ပြည်သူအများစုကစိုးရိမ်မှုတွေနဲ့ဝယ်ယူစုဆောင်တိုလောင်နေကြတာပဲဖြစ်ပါတယ် COVID-19 ကရက်ရက်ရှည်လေးအခက်ခဲတွေ့ရလေးဖြစ်လာနိုင်ပါတယ်မြန်မာနိုင်ငံမှာဒီလိုစီးပွားရေးရိုက်ခတ်မှုနဲ့အောင်လုပ်တဲ့ထင်တာကတော့ပြည်သူတွေကအစိုးရလွန်ပြီးတော့တစ်လစာနှစ်လစာလုံလောက်ယုံထက်ပို့ပြီးတော့စားတောက်ကုန်တွေဝယ်ယူစုဆောင်တိုလောင်တာတွေမလုပ်ဖို့ကုန်တယ်ပွဲစားတွေကကုန်ပစ္စည်းတွေတိုလောင်ပြီးတော့ဈေးကစားတာတွေကိုတားဆီးအရေးယူဖို့ကုသရောင်းဝယ်မှုမှာအန္တရာယ်မဖြစ်လောက်တဲ့နည်းနဲ့တွင်းကုန်ထုတ်ကုန်တွေကိုခွင့်ပြုနိုင်ဖို့အခွန်အတုပ်တွေကိုရှော့ချဆွဲဆောင်မှုတွေကိုပညာပေးတာရောအရေးယူမှုတွေပါလုပ်တဲ့လို့ထင်ပါတယ်အဲ့လိုမျိုးလုပ်နိုင်ဖို့အစိုးရနဲ့ကုန်တယ်ကြီးများအသင်းတို့ညှိနှိုင်းပြီးတော့စီမံဆောင်ရွက်ဖို့လုပ်ပေးရမယ်လို့ထင်ပါကြောင်းခင်ဗျာဆိုပြီးဦးစိန်မောင်မိထီလာကရေးထားပါတယ်ရှင်
ဟုတ်ကဲ့ဒီကျမတို့ကိုစာနဲ့ပဲပြောဒီမှာလာပြီးတော့ comment ရေးတဲ့သူတွေပြောတဲ့သူတွေအများစုကတော့အကုန်လုံးကတော့လက်ရှိမှာဒီရိုက်ခတ်မှုကတော့တိတတာတွေ့လာရတာတွေရှိတယ်ဆိုတော့အခက်ခဲတွေကပို့ပြီးတော့ရက်ရေရှည်ဖြစ်လာလေပို့ပြီးတော့ထိခိုက်ဖို့ပဲရှိတယ်ဆိုတာတွေကိုပဲအဓိကဆွေးနွေးထားတာတွေ့ရပါတယ်ကျမတို့အခုဟိုအချိန်နောက်ဆုံးပိတ်မကုန်ခင်မှာပေါ့လေကျမဟိုဆရာဦးမင်းခင်ရောဦးတေစာမောင်ကိုရောဟိုနောက်ဆုံးအနေနဲ့ဆွေးနွေးပေးစေချင်တာကတော့ဒီလိုမျိုးအခြေအနေကကင်တွယ်မှုတွေကမထီရောက်ဘူးဆိုရင်တော့ရှေ့လျှောက်မှာပိုဆိုးလာဖို့ပဲရှိတယ်ဆိုတော့အမြင်တွေပေါ့နော်ဆိုတော့အဲ့ဒါကဘလောက်ထိစိုးရင်စရာအခြေအနေဖြစ်လာနိုင်ပြီးတော့ဒီလက်ရှိကင်တွယ်မှုတွေကအင်မတန်ကိုပဲတကယ်ကိုပဲစိုးရင်စရာရှိနေလားဒါမှမဟုတ်ထီထီရောက်ရောက်ကင်တွယ်နိုင်မဲ့အလားလာကိုမြင်ရပါသလားရှင်တကယ်လို့ကင်တွယ်နိုင်မဲ့ဆိုလို့ရှင်မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုဘယ်လိုပုံစံမျိုးနဲ့ကျော်လွှားနိုင်မလဲစင်ရတဲ့နိုင်ငံတစ်ခုဖြစ်တာရောနောက်ဆိုတော့တောင့်ခံနိုင်ပါမလားပေါ့နော်ဆရာရဲ့အမြင်လေးအပိတ်ဆွေးနွေးပေးပါရှင
့်ဟုတ်ကဲ့ကျွန်တော်တို့ခုနကပြောတဲ့အတိုင်းဟိုအစိုးရကတက်နိုင်ကြိုးစားနေပြီနေပြီဒီလေဆိုပေမဲ့မလို့လောက်တာတော့အမှန်ပဲဆိုတော့ကျွန်တော်ပြောတဲ့စကားအတိုင်းမကြောက်တတ်တဲ့ထင်မှာနိုင်ငံရေးအရာရောကဏ္ဍအသီးသီးပေါ့နော်စီးပွားရေးပြုဆောင်နေတဲ့လူတွေလည်းမကြောက်တတ်တဲ့ထင်မှာပါနေတယ်ပါနေတော့ကျွန်တော်တို့အထုံးစံတိုင်းလေကျွန်တော်တို့ဟိုဒေါ်အဆက်ကြီးပြောတော့လေပြည်သူကအတိအကျဆိုလို့ပဲကျွန်တော်တို့ရဲ့ push capital ဖြစ်တဲ့ guide ပြည်သူကိုပဲအားကိုးရအောင်ပါပဲဆိုတော့ကျက်တွေအဲ့လိုအားကိုးပြီးတော့ဘယ်လိုလဲပတ်နိုင်မလဲပေါ့နော်ဟုတ်လားအဲ့ဒီဟာကိုခုနကကျွန်တော်ပြောလေလက်တွေ့အခြေအနေနဲ့ရှင်းပြီးတော့ဟိုအတက်နိုင်ဆုံးခုကံနိုင်လို့လို့နောက်တစ်ချက်ကကျွန်တော်ရဲ့အင်ဂျင်တိုင်းပြည်တွေရှိတယ်တရုတ်နိုင်ငံထိုင်းနိုင်ငံအိန္ဒိယနိုင်ငံနော်ဒီလိုနိုင်ငံလေးနဲ့ဟိုအလိဆက်ဆုံးဟိုနိုင်ငံကြီးရဲ့လက်ချက်လက်လက်လုပ်နိုင်မှုတို့တွေပူးပေါင်းပြီးလုပ်နိုင်ရမယ်။ဒါကကျွန်တော်တို့ရဲ့ဟိုကျွန်တော်နိုင်ငံအတွက်ဟိုအသေးအရှင်းကိုပွဲပြီးဆိုကျွန်တော်ယူဆတယ်ဆိုလိုတာဆိုတာကဟိုကျွန်တော်တို့မမှန်းနိုင်အောင်ဆိုးကျင်တဲ့ပြည်သူနိုင်ငံ
်အစ်စ်တက်ပေါ်တာပေါ့နော
်ဟုတ်ကဲ့
ထိုက်တော့မှာတခါစီးပွားရေး global leadership မျိုးဖြစ်လာနိုင်တဲ့ခါကျတော့ဟိုအတက်နိုင်ဆုံးဟိုလူလူကိုစီးအောင်ပြီးတော့တွားနိုင်တာကပဲဟိုကျွန်တော်တို့ရဲ့အကောင့်လို့အဖြစ်ရမယ်လို့ဆိုပါတ
ယ်ဟုတ်ကဲ့ဆရာဦးမခင်ကျေးဇူးတင်ပါတယ်ရှင်ဦးတိစားမောင်ကိုလည်းဆွေးနွေးကြည့်ကြပါတယ်ဒီခီးသွားလာမှုအရေးအတွက်တွေရော့သွားတာတို့အခုဦးတိစားမောင်တို့လုပ်ငန်းမှာတိုက်ရိုက်ထိခိုက်မှုတွေရှိတယ်ဆိုတာဆွဆွကလည်းပြောခဲ့တယ်ဆိုတော့အချိန်တွေထပ်ဆိုးမလာအောင်ဟိုဘာတွေပြင်ဆင်ထားတင်ပါတယ်လဲဦးတိစားမောင်တို့အနေနဲ့ရောဘာတွေဒီရှေ့လာမယ့်အလားအလာအတွက်ဘာတွေလှုပ်ထားပါလဲရှင
်ဟုတ်ကဲ့အခုကျွန်တော်တို့အစိုးရဘာလုပ်ပေးမလဲဆိုတာတစ်ခုတည်းကိုပဲကျွန်တော်တို့စောင့်နေဒီလာမျိုးမဟုတ်ပဲနဲ့ပေါ့နော်ကို့အဖွဲ့စည်းအကြောင်းကိုအတည်ဆုံးမှာအဲ့တော့ကို့အဖွဲ့စည်းအတွင်းမှာကိုဘာတွေလုပ်တင်တယ်လဲဘာတွေလုပ်ရမလဲဆိုတဲ့ဟာပေါ့နော်နောက်ဘာပဲဖြစ်ဖြစ်အခုကျွန်တော်တို့လူမျိုးဒီဟိုဝေဖန်နေအကြံပေးတယ်အဲဆိုတဲ့စကားမျိုးထူလာတဲ့လက်တွေ့ပေါ့နော်လုပ်ရတဲ့တက်တည်ပြဖို့လိုပါမယ်ဘာလို့ဆိုတော့ဒီဖြစ်ဖြစ်ကြီးကကျွန်တော်တို့တက်တန်းမှာတော့ဖြစ်ပေါ့နော်ဟိုတစ်ခါမှမကြုံဘူးသေးတယ်တကယ့်ကိုကြီးမားကျယ်ပြန့်နေဒီကာယောဂါဆိုကြီးဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဟိုမာမာရှိတဲ့ hotel zone 20ရက် zone တစ်ခုရခိုင် zone မှာဟို hotel ရကျွန်တော်အလုံးပေါင်း hotel လုံး hotel နဲ့ guest house 90လောက်ရှိပါတယ်အဲ့တော့အဲ့ဒီမှာလည်းပဲအခုပွဲစည်းတွေအချင်းချင်းပေါ့နော်တောင်နဲ့တယောက်ဟိုတရင်နေအစ်မပြတ်ဖလဲပြီးတော့ကအခုလက်ရှိဖြစ်နေတဲ့နောက်ဆုံးဟလာဒီဧည့်သည်နဲ့ပတ်သက်ပေါ့နော်ဝန်ဆောင်မှုအခုဖြစ်သွားတဲ့ဒီ cancellation တွေကိုကျွန်တော်တို့ဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့အကောင်းဆုံးဖြေရှင်းမလဲပေါ့နော
်
အဲ့ဒါကိုကျွန်တော်တို့အဓိကထားပြီးတော့ပြင်ဆင်နေပါတယ်ပြီးတော့ဒီရှိကလာမယ်ကလာမယ်ဆိုတော
့အချိန်နည်းနည်းလေးကုန်နေလို့မြင်မြန်လေ
းဟုတ်ကဲ့အဲကျွန်တော်တို့ဒီ off season နဲ့ကိုရောက်သွားပါပြီအဲ့တော့ဘာပဲပြောပြောအဲ့ဒီကလာဘာပဲပြောကျွန်တော်တို့ဒါဒီလည်းပဲအတိုင်းအတာတစ်ခုတည်းကျွန်တော်တို့ဒီခီးတွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကအဲ့ဒီတွေကိုကျွန်တော်တို့ဟိုပေါ့ပေါ့နော်ဟိုကျွန်တော်တို့ဟိုပေါ့ပေါ့ဒီရာနဲ့ပတ်သက်လို့အနေနဲ့ကင်းအောင်ကျွန်တော်တို့လုပ်သွားနေတဲ့အနေထားကလာတစ်ခုတည်းရောက်သွားပါတယ
်ဟုတ်ကဲ့ဒီကောင်ကကျေးဇူးပြရတယ်ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့အချိန်ကတတ်မှတ်ချက်ကုန်သွားလို့
အားလုံးပြည်ပြည်လုံးလုံးနဲ့ဒီကာယောဂါ
ဝိုင်းပြီးတော့
ဝိုင်းပြီးတော့မှကျွန်တော်တို့
တိုက်ဆိုရင်တော့
ဟုတ်ပဲကျွန်တော်အဲ့ဒါအကြံပြုချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့တိုက်ရိုက်လေးလိုက်စစ်အချိန်ကုန်သွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုကျေးဇူးထူးတင်ပါတယ်ရှင
်ဗီမြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်စဆုံးကိုမနေ့ရှင်းနိုင်ကြနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကတော့တင်းငွေနေမတဲ့ခဲတဲ့အချင်းချုပ်ကိုကြီးညာပေးပါမယ်။ကမ္ဘာတစ်ပေါ်ကကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတာကြောင့်အမေရိကန်ကအကူအညီပေးလို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုစာရေးသားပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒါဟာခေါင်းဆောင်တို့ကလအတန်ကြာတွင်ပထမဆုံးအကြိမ်ပြန်လည်ဆက်သွယ်မှုလည်းဖြစ်ပါတယ်။ခေါင်းဆောင်တို့ကထူးခြားခိုင်မာတဲ့ဆက်ဆံရေးရှိနေဆိုတာကိုစာထဲမှာရေးသားထားပြီးကမ္ဘာတဝန်းဖြစ်ပေါ်နေတဲ့ကာယောဂါကြီးတက်ဖြည့်ရေးအတွက်အမေရိကန်ကအကူအညီပေးလို့ကြောင်းလည်းပါဝင်တယ်လို့ဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသေးကြောင်းမြောက်ကိုရီးယားကပြောဆိုထားပေမဲ့အများစုကတော့ယောဂါကူးစက်နေတာကိုမြောက်ကိုရီးယားကဖုံးခွဲထားတယ်လို့တက်ဆနေကြတာဖြစ်ပါရယ်ခင်ဗျာကပ္ပားယောဂါဆေးကိုပရိဇေဝဆေးနဲ့ရောစပ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်တဲ့ COVID-19 ယောဂါစံသပ်ကုသရာကိုအများဆုံးစတင်လှုပ်ဆောင်တော့မယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးဂွေမိုကိုမောကကြေညာလိုက်ပါတယ်။နယူးယောက်ပြည်နယ်ဟာအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတဲ့အများဆုံးခံစားနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးစနေနေ့အစောပိုင်းအထိကူးစက်မှု1000ကျော်ရှိနေပါတယ်ခင်ဗျာ။ဒီနေ့မနေ့ထိပ်တန်းရောက်နေတဲ့သတင်းချင်းချုပ်ကတော့လောက်ပါပဲခင်ဗျာ။ဒီကနေ့တင်းငွေနေနေမနေ့ခင်းအတွက်အစီအစဉ်တောက်လို့ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအင်ဂျင်နီယာကတော့ Brandon Franklin ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရေမထောင်းပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ Coronity ထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter 7, Line to Meter 19နဲ့ Line to Meter 25တို့ကနေအတန်လွှင့်မိမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တောတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.